Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်အမေရိကန်အသံရဲ့2019ခုနှစ်ဒီဇင်ဘာလ1ရက်နေ့တနင်္ဂနွေနေ့မနက်ခင်းစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32.40-48တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။တော်ရရှင်များရှင်လန်းချမ်းမြေကြပါစေရှင်ကျွန်မသင်္ကီထိုက်ပါ
။ကျွန်တော်ကတော့ဝင်းမင်းပါဒီနေ့ထိတ်တန့်ရသတင်းတွေကိုကိုကျော်ကျော်သိမ့်နဲ့ပြောပြပေးပါပါ။ဒီနေ့ထူးခြားတဲ့သတင်းတွေထဲမှာတော့အာဖဂန်နစ္စတန်မှာအစစ်မြစ်တာလီဘန်အရာရှိတူကြဆုံးခဲ့ပါတယ်။နေသာလန်သဟိတ်မြို့မှာတော့ဒါထူးတက်ခိုက်ခဲ့သူကိုဖမ်းမိလိုက်ပါပြီ။အီရတ်ဆန္ဒပြသူ၃ဦးကတော့ပြစ်ဒဏ်ခံခဲ့ရပြီးအနည်းဆုံးနောက်ထပ်58ဦးဒဏ်ရာရခဲ့ပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုပြောပြပေးမှာပါမတင်ကြီး
။သတင်းတွေအပြီးနားဆင်ကြရမယ့်သတင်းဆောင်မတွေထဲမှာတော့
ကျမတို့ပါတီဟာဗဟိုအိုးစေးစနစ်နဲ့သွားတဲ့ paternalistic party မဟုတ်တလို့ဩဇာတိတ်ကမကြီးမားတဲ့ခေါင်းဆောင်တယောက်တည်းကိုသာအားကိုးတဲ့
NLD ကနေနှုတ်ထွက်ခဲ့တဲ့လွှတ်တော်အမတ်ဒေါက်တာတက်တက်ခိုင်ရဲ့ပြည်သူ့ရှေ့ဆောင်ပါတီကဗဟိုဦးစီးစနစ်ကိုရောခေါင်းဆောင်တူတဲ့အပေါ်အကုမဲ့ပါတီမဟုတ်ဘူးဆိုတဲ့အပေါ်တုံ့ပြန်ချက်တွေကိုနားဆင်ကြရပါမယ်။နောက် Frontier မြန်မာနဲ့ Foundation Heron Dell တို့ပူးပေါင်းတင်ဆက်တဲ့ဒုသံစီစဉ်ကိုထုတ်လွှင့်ပေးမှာဖြစ်တယ်လို့နိုင်ငံတကာတရားရုံး ICJ မှာမြန်မာအမှုဖွင့်ခံရမှုကနေဘာတွေရိုက်ခတ်လာနိုင်တယ်လဲဆိုတဲ့အပေါ်ဆွေးနွေးထားတဲ့စနေညချမ်းတိုက်ရိုက်လေးလိုက်အစီအစဉ်ကိုလည်းနားဆင်ကြရပါမယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်တဲ့တင်တွေကိုကိုဝင်းမင်းနဲ့ကိုကျော်ကျော်သိန်းတို့ကပြောပြပေးကြမှာပါ။
အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမှာအစိုးရတပ်တွေနဲ့တိုက်ပွဲဖြစ်ပြီးတာလီဘန်စစ်သွေးကြွအစစ်မြင့်ရရှိသူတေဆုံးသွားတယ်လို့အာဖဂန်ရရှိတွေကဆိုပါတယ်။နိုင်ငံမြောက်ပိုင်းဂျိုးစ်ဂျန်ပြည်နယ်အစိုးရပြောခွင့်ရ F2 Muraf Azar ကဒီတာလီဘန်စစ်မြင့်ရရှိကွာရီနရီဒင်းနဲ့သူ့တပ်တော်ဆောင်၄ဦးတို့ဟာသူတို့အခိုင်အမာအခြေချရာမန်ချန်ဂျစ်ခရိုင်တဲကတိုက်ပွဲမှာတိုက်ဆုံခဲ့တယ်လို့မနေ့ကပြောလိုက်တာပါနောက်ထပ်တာလီဘန်စစ်သွေးကြ၄ဦးလည်းညပိုင်းမှာဖြစ်ခဲ့တဲ့ဒီတိုက်ပွဲထဲမှာဒဏ်ရာရခဲ့ကြတယ်လို့ဒီပြောခွင့်ရသူကဆက်ပြောခဲ့ပါတယ်ဒါပေမဲ့တာလီဘန်တွေဘက်ကတော့ဘာမှထုတ်ပြန်ပြောဆိုခြင်းမရှိသေးပါဘူးပြောခွင့်ရစာကဆက်ပြီးဒီမန်ချန်ဂျစ်ခရိုင်မှာပဲတာလီဘန်အဖွဲ့ဝင်25ဦးကျော်ဟာတာလီဘန်အဖွဲ့ကနေမကြခင်နှုတ်ထွက်ခဲ့ပြီးအရသာဖြစ်ပြန်ခံယူခဲ့တဲ့ဆိုတဲ့သတင်းတွေကိုလည်းအတည်ပြုပေးခဲ့ပါတယ်။ဒီနှုတ်ထွက်ခဲ့သူတွေကအများစုကအီရန်နဲ့တူရကီကနေပြန်လာကြသူတွေဖြစ်ပြီးအားလုံးကတော့ဒီဒေသမှာအလုရှာနေတဲ့အလုလက်မဲ့လူငယ်တွေဖြစ်တယ်လို့ဆိုပါတယ်။အခုလိုချိန်မှာနိုင်ငံတောင်ပိုင်းမှာတော့ဆွေရတက်ရာရှိဂျီတူမနေ့ကပဲဘုံကွဲမှုကြောင့်တည်ဆုံးခဲ့ရပြီးနောက်ထပ်လူ3ဦးလည်းဒဏ်ရာတွေရတော့တယ်လို့အာဖဂန်တပ်ကဆိုပါတယ်။ဒါ့အပြင်နိုင်ငံအရှိတောင်ပိုင်းမှာလည်းဒရုန်းမောင်းသူမဲ့လေယာဉ်နဲ့တိုက်ခိုက်မှုကြောင့်မွေးကင်းစားကလင်းရဲ့ဒူပါဝင်အရသာအနည်းဆုံး6ဦးသေဆုံးခဲ့ရပါတယ်ခင်ဗျာ
။နယ်သာလန်နိုင်ငံတဟိတ်မြို့လေကောင်မှာတောက်ကြောင်တွေကဓားနဲ့လိုက်ထိုးခဲ့သူလို့တင်ပြရှိတဲ့အသက်35နှစ်အရွယ်မျိုးသားကိုရဲတပ်ဖွဲ့ကစနေနေ့မှာဖမ်းမိလိုက်ပြီးလို့ Riders သတင်းမှာရေးထားပါတယ်။ရေတိုက်ခိုက်မှုအတွင်းလူငယ်3ဦးဒဏ်ရာရပါတယ်။လိမ့်စာတိတိကျကျမရှိတဲ့အတီတန်ရရှိသူကိုစစ်ဆေးမြင်းမြန်းဖို့ရဲစခန်းကိုခေါ်သွားပြီးလို့ရဲတပ်ဖွဲ့ကပြောပါတယ်။ဒဏ်ရာရသူတွေဖြစ်ကြတဲ့အသက်15နှစ်အရွယ်ကလေးမလေး2ယောက်နဲ့အသက်73နှစ်အရွယ်လူငယ်လေးတို့ကိုတော့တောက်ကြောင်နေနှောင်းပိုင်းမှာဆေးရုံကဆင်းဝင်ပြုခဲ့ပြီးဖြစ်ပါတယ်။ကလေးမလေးတွေဟာလမ်းမော်ကနေပြီးအနားကစတိုးဆိုင်တဲ့ကိုဩပြီးပြေးဝင်သွားကြတယ်လို့မျက်မြင်နှစ်ဦးကိုကိုးကားပြီးအများပြည်သူဝန်ဆောင်မှုရုံးတံလွင်ဌာန NOS ကပြောပါတယ်။တိုက်ခိုက်သူအမျိုးသားဟာမြို့လေကောင်ကကုန်တိုက်တစ်ခုမှာဓားနဲ့ထိုးပြီးတဲ့နောက်ထွက်ပြေးသွားတာကြောင့်ရဲတပ်ဖွဲ့ရဟတ်ယာဉ်တွေကိုပါတုံးပြီးအပြင်းထန်ရှာဖွေခဲ့ကြတာပါ။တိုက်ခိုက်မှုဖြစ်တဲ့နေရာဟာနယ်သာလန်အစိုးရရုံးဆိုင်ရာလွတ်တော်အဆောက်အဦနဲ့တိတ်မဝေးလာတယ်လို့ The Hague မြို့ဟာနိုင်ငံတကာအဖွဲ့အစည်းတွေနဲ့တရားရုံးတွေရုံးဆိုင်တဲ့နေရာလည်းဖြစ်ပါတယ်။အခင်းဖြစ်ပြီးတဲ့နောက်ဆေးဘဝန်ထမ်းတွေကဒဏ်ရာသူတွေကိုကူတာပေးပြီးရဲတပ်ဖွဲ့ကတဲလွန်စားတွေလိုက်ရှာနေတဲ့အတွက်အဲ့ဒီနေရာကိုနာယီအတော်ကြာပိတ်ထားခဲ့ပါတယ်။နယ်သာလန်နိုင်ငံမှာအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုတွေနဲ့တိုက်ခိုက်မှုကြမ်းစီတာတွေဖြစ်ခဲ့မှုပေမဲ့တခြားဥရောပနိုင်ငံတွေမှာဖြစ်သလောက်တိုင်းတာပမာဏမျိုးတော့အခုချိန်ထိမဖြစ်ဘူးသေးပါဘူး။
အီရတ်နိုင်ငံမှာတော့အစိုးရဆန့်ကျင်ရေးဆန္ဒပြသူ3ပြစ်ဒဏ်ခံခဲ့ရပြီးနောက်ထပ်အနည်းဆုံး58ဦးဒဏ်ရာတွေရခဲ့ကြပါတယ်။ဝန်ကြီးချုပ် Adel Abdoumanhi နှုတ်ထွက်ဖို့လွှတ်တော်မှာတရားဝင်စာတင်ထားပြီးချိန်မှာမြို့တော်ဘက်ကဒက်နဲ့နိုင်ငံတောင်ပိုင်းမှာဖြစ်ခဲ့တဲ့ဆန္ဒပြပွဲတွေမနေ့ကအခုလိုဖြစ်ခဲ့ရတာလို့လုံခြုံရေးနဲ့ကြမ်းမာရေးအရာရှိတွေကဆိုပါတယ်။လွှတ်တော်အမတ်တွေနဲ့ဝန်ကြီးချုပ် Abdoumanhi ရဲ့လွှတ်တော်အမတ်တွေအနေနဲ့ဝန်ကြီးချုပ် Abdoumanhi ရဲ့နှုတ်ထွက်လာပေါ်မဲခွဲမလားအားလုံးကလက်ခံလိုက်ကြမလားဆိုတာကိုဒီနေ့လွှတ်တော်ထဲမှာဆုံးဖြတ်ဖို့မျှော်လင့်ထားတယ်လို့လွှတ်တော်မှနှုတ်ကဆိုပါတယ်။ ပကစ္စတန်ရဲ့နိုင်ငံတောင်ပိုင်းအရင်ဆန္ဒပြပွဲတွေထဲမှာဆန္ဒပြသူ40ကျော်ကလုံခြုံရေးတပ်တွေလက်ချက်နဲ့သေဆုံးခဲ့ရပြီးနောက်တစ်နေ့တောက်ကြနေမှာဆန္ဒပြဆန့်ကျင်မှုတွေဖိအားတွေတိုးများလာပြီးဝန်ကြီးချုပ်အနေနဲ့ပါလီမန်မှာနှုတ်ထွက်စာတင်ဖို့ကြေညာခဲ့တာဖြစ်ပါတယ်အခုလိုနှုတ်ထွက်စာတင်တာကအီရတ်နိုင်ငံကအခြေစုံရှီရိုက်ဘာသာရေးခေါင်းဆောင်အနေနဲ့အစိုးရဘော်သူထောက်ခံမှုကိုပြန်ရုပ်သိမ်းလိုက်ပြီးလို့အပတ်စဉ်ဘာသာရေးဆုတောင်းပွဲမှာပြောခဲ့ပြီးဖြစ်လာခဲ့တာပါခင်ဗျာ
အယ်ဘေးနီးယားနိုင်ငံမှာငလျင်ဘေးဒဏ်ကနေအသက်မတည်ကျန်ရှိသူတွေကိုရှာဖွေကယ်ဆယ်ရေးလှုပ်ဆောင်နေတာရပ်လိုက်ပြီးလို့ဝန်ကြီးချုပ်အယ်ဒီရာမာကစနေနေ့မှာကြေညာပါတယ်အင်္ဂါနေ့ကလှုပ်ရဲငလျင်တန်းကိုအပြင်းထန်ဆုံးခံခဲ့ရတဲ့သူမင်းမျိုးလေးကတည်ဆုံးသူ26ဦးမှာ6ယောက်ဟာမိသားစုတစုတည်းကဖြစ်ပြီးအဲ့ဒီအထက်မှာတယောက်ကလွဲလို့ကျန်သူအားလုံးဟာအသက်30အောက်တွေဖြစ်ပါတယ်သူတို့ရဲ့နာရီကိုတောက်ကြနေကြလို့ပါတယ်တီရာနာမြို့တော်အနောက်ဘက်ကီလိုမီတာ30ဝေးတဲ့ဒူရက်စ်စိတ်ကမ်းမြို့မှာ24ဦးတည်ဆုံးပြီးကာဘင်းမြို့မှာ2ဦးတည်ဆုံးပါတယ်စုစုပေါင်းတည်ဆုံးသူ52ဦးရှိပြီးအဲ့ဒီအထက်မှာကလေးငယ်9ယောက်ပါပါတယ်လူပေါင်း900တန်ရာရပြီး9000ကျော်ဦးအိမ်မဲ့ဖြစ်သွားပါတယ်ပြင်းအား 6.4 ငလျင်နဲ့နောက်ဆက်တွဲငလျင်တွေကြောင့်အဆောက်အဦပေါင်း 1200 ပျက်စီးသွားပါတယ်နောက်ဆက်တွဲငလျင်တွေလုံနိုင်ချေရှိသေးတယ်လို့ငလျင်တိုင်းတာရေးပညာရှင် Rexep Kuchi က VOA ကိုပြောပေမဲ့အားပြော့မယ်လို့ဆိုပါတယ်ငလျင်လှုပ်ပြီးပြီးချင်းပါပဲဥရောပသမဂ္ဂ EU ကရှားဖွေကယ်ဆယ်ရေးလှုပ်သားတွေလွှတ်ပြီးအကူအညီပေးခဲ့ပြီးတော့အခုတော့အယ်ဘေးနီးယားဆူရကအပြည့်အစည်းပမာဏကိုတိုင်တာဖို့ကြွမ်းကျင်သူတွေတောင်းခံထားပါတယ်ခင်ဗျာ
ဗီအိုအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 983ညလိုင်းဒိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190ကီလိုဟတ်စ်1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တိုင်းရဲ့တင်းငွေနေနေမနေ့ပိုင်းသတင်းတွေကိုဆက်ပြောပြပေးနေပါတယ်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေဟာသမိုင်းတည်းဂျုံကရသမျှတဲ့အမိုက်မဲဆုံးလူသားဖြစ်ပြီးတကယ့်ပယ်ထိန်ဒုံးကျည်အစ်စ်ကိုမချာခင်တွေ့မြင်စေရလိမ့်မယ်လို့မြောက်ကိုရီးယားနိုင်ငံကမနေ့ကပဲသတိပေးလိုက်ပါတယ်နိုင်ငံတကာမှာအထူးချမ်းဆန်နေတဲ့မြောက်ကိုရီးယားအနေနဲ့သူတို့ခေါ်အထူးကြီးမားတဲ့ဒုံးကျည်အတွေ့လိုက်ပစ်စနစ်ကိုစမ်းသပ်ဖြစ်လို့ပြီးနှစ်ရက်ကြာမှအခုလိုပြင်းပြင်းထန်ထန်ထပ်တည်ပေးလိုက်တာပါဒီဒုံးကျည်နှစ်ခုကတော့အရှိပင်လယ်လို့လူသိများတဲ့ဂျပန်ပင်လယ်ထဲကိုကျခဲ့တယ်လို့တောင်ကိုရီးယားနိုင်ငံကထုတ်ပြန်ခဲ့တယ်လို့ AFP သတင်းဌာနကဆိုပါတယ်တကယ်တော့မြောက်ကိုရီးယားကောက်ဆောင်ကင်ဂျွန်အွန်ကိုတိုင်ကြီးကျက်တဲ့ဒီဒုံးကျည်ပြစ်ခတ်မှုပြီးမှဂျပန်ဝန်ကြီးချုပ်အာဘေကဒါဟာပယ်ထိန်ဒုံးပစ်လို့မှုသာဖြစ်တယ်လို့သုံးနှုန်းခဲ့ပြီးကုလသမဂ္ဂဆုံးဖြတ်ချက်တွေကိုချိုးဖောက်တာလည်းဖြစ်တယ်လို့ဝေဖန်ခဲ့ပါတယ်။ဒါပေမဲ့မြောက်ကိုရီးယားနိုင်ငံရဲ့ဝန်ကြီးဌာနကဝန်ကြီးချုပ်အာဘေဟာကမ္ဘာပေါ်မှာအញ្ញံဆုံးလူသားနဲ့သမိုင်းတည်းကြုံခဲ့သမျှအမိုက်မဲဆုံးဖြစ်တယ်လေဖြစ်တယ်။ဘာဖြစ်လို့လဲဆိုတော့ဒီပယ်ထိန်ဒုံးနဲ့သတင်းတပ်ပုံထဲပါအတွဲလိုက်ပစ်ထည့်တဲ့ဒုံးကိုမခွဲခြားတက်လို့ပါလို့ဝေဖန်လိုက်တာကိုမြောက်ကိုရီးယားဆူရပိုင်း KCN နဲ့သတင်းစင်ကဖော်ပြခဲ့ပါတယ်ခင်ဗျာ
။ဟောင်ကောင်မှာစနေနေ့ကငြိမ်းချမ်းတဲ့ဆန္ဒပြပွဲတော်များများလုပ်ခဲ့ကြပြီးအဒီကယုံနေနေရတဲ့ဖွဲ့ဝင်အများပြားကိုချထားတယ်လို့ရိုက်တာစနေနေ့ဘုတ်မှာဖော်ပြထားပါတယ်။ဒီမိုကရေစီရတဲ့ကြွလှုပ်ရှားသူတွေကတော့သူတို့အဆိုအဖျင်းရဲတပ်ဖွဲ့ရဲ့ရက်စက်မှုနဲ့ဥပဒေမဲ့ဖမ်းဆီးမှုတွေကိုဆက်ပြီးအန်တုသွားမယ်လို့အခိုင်အမာပြောကြပါတယ်။လွန်ခဲ့တဲ့3လကဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကတပ်ပစ်ခဲ့တဲ့နေရာလို့ဒေသခံတချို့ယူဆထားတဲ့ Prince Edward ရထားဘူရာယုံအပြင်ဘက်မှာစနေနေ့ကပဲလူတွေစုဝေးပြီးအမှတ်တရအကုန်ပြုကြပါတယ်။ရဲတပ်ဖွဲ့ကတော့အဲ့လိုဆွဆွဲချက်ကိုညှင်းပါတယ်။ဒီကနေ့တင်ပါကလုပ်တဲ့ဒေသဆိုင်ရာရွေးကောက်ပွဲတွေမှာဒီမိုကရေစီလိုလားတဲ့ကိုယ်စားလှယ်လောင်းတွေအနိုင်ရတာကိုအောင်ပွဲခံတဲ့အခမ်းအနားတစ်ခုအတွင်းတက်ရောက်လာသူတွေက Glory to Hong Kong ဆိုတဲ့သချင်းကိုတည်ဆူကြပါတယ်။ဒီသချင်းဟာဆန္ဒပြပွဲတွေမှာတရားဝင်သတ်မှတ်ထားတာမဟုတ်တဲ့အထိတ်မှသချင်းဖြစ်လာနေတာပါ။လူတော်များများကဒီမိုကရေစီရဲ့လှုပ်ရှားမှုရဲ့အမှတ်တင်ကိတာတစ်ခုဖြစ်တဲ့လက်ငါးချောင်းဖြန့်ပြီးတော့မြှောက်ထားကြပါတယ်။ဒေသဆိုင်ရာရွေးကောက်ပွဲတွေမှာဒီမိုကရေစီလိုလားသူကိုယ်စားလှယ်လောင်းတွေအပြတ်အသတ်အနိုင်ရပြီးတဲ့နောက်ဟောင်ကောင်မှာအတော်လေးအေးအေးချမ်းချမ်းရှိနေတာပါ။တကြွလူရှားသူတွေကတော့သူတို့လူရှားမှုရဲ့အရှိန်အဟုန်ကိုဆက်ထိန်းထားဖို့စိတ်အားထက်သန်နေကြဆဲရှိပုံရပါတယ်။1998ခုနှစ်မှာဟောင်ကောင်ကိုတရုတ်အုပ်ချုပ်မှုအောက်ပြည်ထိုင်ကလွှဲပြောင်းပေးချိန်တုန်းကကတိကဝတ်ပြုခဲ့တဲ့လွတ်လပ်ခွင့်တွေကိုတရုတ်ကဝင်ဆွတ်ဖက်နေပြီလို့မြင်ပြီးဆန္ဒပြသူတွေဒေါသထွက်နေကြတာပါ။တရုတ်ကတော့သူတို့ဝင်ဆွတ်ဖက်တယ်ဆိုတာမဟုတ်ဘူးလို့ညင်ထားပြီးအဲ့ဒီချိန်ကချမှတ်ခဲ့တဲ့တနိုင်ငံစနစ်နှစ်ခုဆိုတာပေါ့အခိုင်အမာဆက်ရှိတယ်လို့ပြောထားပါတယ်။ပြည်ပအင်အားစုတွေကသာမတိမငင်ဖြစ်အောင်သွေးထိုးလှုံ့ဆော်နေတာဖြစ်တယ်လို့လည်းအပြစ်တင်ထားပါတယ
်။ထိုင်းနိုင်ငံအခြေပိုင်းကတရိတ်ဆန်ရုံမှာလာကြည့်သူများနေတဲ့မွေးကင်းစအပူစားရေမြင့်လေးရဲ့နာမည်ပေးပြိုင်ပွဲစတင်ပါပြီ။လွန်ခဲ့တဲ့လကချွန်မိုရီပြည်နယ် ခေါ်ကူးတိဆန်ယုံမှာမွေးခဲ့တဲ့ဒီရင်မြင့်ပုအထီလေးနာမည်အတွက်မဲပေးကြဖို့မနေ့ကလာချိတဲ့သူတွေကိုတိဆန်ဝန်ထမ်းတွေကဖိတ်ခေါ်နေပါတယ်။ဘန်ကောက်မြို့ကနေမိုင်50ခန့်ဝေးတဲ့ဒီပြည်နယ်တိဆန်ကဝန်ထမ်းတွေက6កောင်မြောက်ရှိလာတဲ့ဒီရင်မြင့်ပုလေးရဲ့နာမည်ကိုခခီဝက်ချေတောက်လို့ပေးမလားမူတွန်းဝက်ပေါင်းလေးလို့ပေးမလားမဲခွဲခိုင်းနေပါတယ်လို့ writer သတင်းဌာနမှဆိုပါတယ်ဒီမဲပေးမှုကိုဒီ address ဆိုရင်တရိတ်ဆန်ရဲ့ Facebook လူမှုကွန်ရက်အင်တာနက်ဆာမဏေပေါ်မှာလည်းစတင်နေပြီးဒီဇင်ဘာ20အထိမဲပေးခွင့်ပေးရပါတယ်နောက်ဆုံးမဲရလဒ်ကိုဒီဇင်ဘာ28မှာအချိန်ညမှာဖြစ်ပြီးမဲပေးသူတွေကိုမဲပေါက်စုပေးတဲ့အစီအစဉ်လည်းပါပါတယ်ခင်ဗျာ
ဖိလစ်ပိုင်နိုင်ငံကအင်ရှင်မြစ်လက်ခံကျင်းပနေတဲ့အကြိမ်30မြောက်ရှစ်တောင်ရှာအားကစားပြိုင်ပွဲ SEA Games ဖွင့်ပွဲအခမ်းအနားကိုလူမလာ30ရဲ့စနေညပိုင်းကမနီလာမြို့တော်မှာရှိတဲ့ဖိလစ်ပင်းအရီနာမိုးလုံလေလုံအားကစားရုံကြီးထဲမှာကျင်းပပါတယ်။နေ့တစ်ချိန်ကျင်းပတဲ့ဒီအားကစားပြိုင်ပွဲကိုဖိလစ်ပိုင်နိုင်ငံပြည်နယ်6ခုမှာခွဲကျင်းပနေပြီးတော့ SEA Games သမိုင်းမှာအကြီးမားဆုံးပြိုင်ပွဲဖြစ်တယ်လို့ AP သတင်းမှာရေးထားပါတယ်။ဒီနှစ်ပြိုင်ပွဲမှာ e-sports, skateboarding နဲ့ courage နဘန်းသက်အားကစားနည်းအသစ်တွေအပါအဝင်အားကစားနည်းပေါင်း56မျိုးမှာအားကစားသမားပေါင်း9500ပတ်ဝန်းကျင်ဝင်ရောက်ရှင်ပြိုင်နေပါတယ်။အကြိမ်30မြောက် SEA Games ပြိုင်ပွဲတရားဝင်ဖွင့်လှစ်ကြောင်းသမ္မတရိုဒီဂိုဒူတာဒေကအခမ်းအနားတွင်ကျင်းပပါတယ်ဖိလစ်ပိုင်နိုင်ငံဟာ SEA Games ပြိုင်ပွဲကိုအင်ရှင်ပြစ်လက်ခံကျင်းပတာဒီကြိမ်နဲ့ဆိုရင်၄ကြိမ်ရှိပြီဖြစ်ပြီးဒီမတိုင်ခင်နောက်ဆုံးလက်ခံကျင်းပခဲ့တာက2005ခုနှစ်ကပါပြိုင်ပွဲကိုဒီဇင်ဘာလ17ရက်နေ့ထိကျင်းပသွားမှာဖြစ်ပါတယ်မြန်မာ U22 ဘောလုံးသင်းကတော့အုပ်စုနောက်ဆုံးပွဲအဖြစ်ဒီဇင်ဘာလ2ရက်တနင်္လာနေ့နေ့မှာကမ္ဘောဒီးယားသင်းနဲ့ရှင်ပိုင်ကစားရပါမယ်မြန်မာသင်းဟာဒီပွဲကိုအနိုင်ရရင်အုပ်စုပထမနဲ့နောက်တစ်ဆင့်တက်မှာဖြစ်ပြီးတရီကြရင်တော့မှအုပ်စုဒုတိယနဲ့တေချာပေါက်တက်မှာပါရှုံသွားမယ်ဆိုရင်တော့ဖိလစ်ပိုင်နဲ့မလေးရှားအသင်းတွေရဲ့နောက်ဆုံးရလက်တွေပေါ်မူတည်သွားမှာဖြစ်ပါတယ်ဥရုယာတီပြောင်းလဲမှုဒါစီယေပိုလှုပ်ဆောင်ပေးဖို့ဆိုပြီးဥရောပနဲ့အာရှနိုင်ငံတော်အမျိုးကြီးတွေမှာထောင်ပေါင်းချီတဲ့ဆန္ဒပြသူတွေတောင်းဆိုဆန္ဒပြကြပါတယ်ဩစတြေးလျနိုင်ငံဆစ်ဒနီမြို့ကနေဆန္ဒပြဖို့တွေစတင်ပြီးနူးဆောက်သွေးပြည်နယ်ကလေဘရယ်ပါတီဌာနချုပ်မှလည်းကြောင်မီသွေးရှင်နန်နဲ့သဘောတူညီစီမံကိန်းတွေရပ်ဖို့ဆန္ဒပြသူတွေတောင်းဆိုကြပါတယ်ခင်ဗျာ
ထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့ကိုကျော်ကျော်သိန်းတို့ကြီးညာပေးခဲ့တာပါအခုတော့သတင်းဆောင်မတစ်ပုဒ်ကိုနားဆင်ကြရအောင်ပါရှင်ပြည်သူ့ရှေ့ဆောင်ပါတီ PPP အနေနဲ့ဗဟိုဦးစီးစနစ်ကိုကျင့်သုံးမှာမဟုတ်သလိုဩစာကြီးမားတဲ့ခေါင်းဆောင်တဦးတည်းကိုပဲအားကိုမဲ့ပါတီမဟုတ်ကြောင်း PPP ပါတီတည်ထောင်သူဒေါက်တာတက်တက်ခိုင်ကနိုဝင်ဘာလ30ရက်နေ့ရန်ကုန်မှာလုပ်တဲ့ပါတီမိတ်ဆက်ပွဲမှာပြောသွားပါတယ် PPP ပါတီအနေနဲ့2020ပြည်နှစ်ရွေးကောက်ပွဲမှာတိုင်းဒေသကြီးတွေမှာပဲအဓိကရှင်ပြိုင်သွားမှာဖြစ်တယ်လို့လည်းဆိုပါတယ် NLD ပါတီဝင်အဖြစ်ကနေနှုတ်ထွက်ခဲ့တဲ့ဒဂုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာတက်တက်ခိုင်ဦးဆောင်ထူထောင်တဲ့ပြည်သူ့ရှေ့ဆောင်ပါတီအပေါ်သဘောထားအမြင်အမျိုးမျိုးရှိနေတဲ့အကြောင်းမိုင်းအင်ဂျင်နိုင်ကဆက်ပြီးတင်ပြပေးမှာပါ
အချိန်တလကျော်အတွင်းပါတီဝင်အင်အား1000ကျော်ရှိနေပြီဖြစ်တဲ့ပြည်သူ့ရှေ့ဆောင်ပါတီ PPP ကိုအောက်တိုဘာလ23ရက်နေ့ကရွေးကောက်ပွဲကော်မရှင်ကတရားဝင်မှတ်ပုံတင်ခွင့်ပြုလိုက်တာဖြစ်ပါတယ်။2018ခုနှစ်နိုဝင်ဘာလကလေးကပြည်သူ့ရှေ့ဆောင်ပါတီကိုထူထောင်ဖို့စတင်ကြိုးပမ်းခဲ့ကြတာဖြစ်ပြီးဒေါက်တာတက်တက်ခိုင်အပါအဝင်ပါတီတည်ထောင်သူ19ဦးဟာစီးပွားရေးလုပ်ငန်းရှင်တွေနဲ့တက်သည့်ပညာရှင်အများစုဖြစ်ကြပါတယ်။မနေ့စနေနေ့ကရန်ကုန်မြို့မှာပြုလုပ်တဲ့ပါတီမိတ်ဆက်ပွဲနဲ့သတင်းစာရှင်းလင်းပွဲမှာတော့ပါတီကိုထူထောင်သူလည်းဖြစ်တဘာပတိအဖွဲ့ဝင်လည်းဖြစ်တဲ့ဒေါက်တာတက်တက်ခိုင်ကပြည်သူ့ရှေ့ဆောင်ပါတီအဓိကကျင့်သုံးမဲ့မူဝါဒနဲ့ပတ်သက်လို့အခုလိုပြောသွားပါတယ
်။ကျွန်မတို့ပါတီဟာဗဟိုဦးစီးစနစ်နဲ့သွားတဲ့ paternalistic party မဟုတ်သလိုဩဇာတိတ်ကမှကြီးမားတဲ့ခေါင်းဆောင်တယောက်တည်းကိုသာအားကိုးတဲ့ personalistic party လည်းမဟုတ်ပါဘူးရှင်။ကျမတို့ပါတီဟာပြည်သူလူထုတရလုံးလူမှုစည်းဝါးခွင့်မျိုးတိုးတက်ဖို့တိကျတဲ့မူဝါဒမူပေါင်းနဲ့လုပ်ငန်းစဉ်တွေအပေါ်အခြေခံပြီးတည်ဆောက်သွားမဲ့ programmatic party ဖြစ်ပါလေ programmatic party လို့ဆိုရမှာလူတစုတယောက်ရဲ့ချင်းချင်းယူဆချက်ပေါ်အခြေမခံပဲယုံကြည်စိတ်ချရတဲ့သူတေသနာတွေ့ရှိချက်တွေလက်တွေ့ကြတဲ့သုံးသပ်ချက်တွေပေါ်အခြေခံပြီးမူဝါဒချမှတ်ခြင်းနိုင်ငံတော်မှလက်ရှိကောင်းထက်ပေါ်နေတဲ့လုပ်ငန်းစီမံချက်များပေါ်တင်ကန်းစာယူပြီးအနာဂတ်မူဝါဒမှာများချမှတ်တော့မှာဖြစ်ပါလေရှင်
2020ပြည့်ရွေးကောက်ပွဲအတွက်ပါတီအနေနဲ့ပြင်ဆင်နေရမှာတိုင်းဒေသကြီး9ခုမှာပဲအဓိကဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ကြောင်းပြည်သူ့ရှေ့ဆောင်ပါတီတဘာပတိအဖွဲ့ဝင်ဦးမြင့်မောင်ထွန်းကသတင်းတောက်တွေကိုအခုလိုပြောပါတယ
်။တိုင်းသားဒီပေါ်မှာသွားပြီးတော့ရှင်ပြိုင်နိုင်ဖို့မလုပ်ဘူးလို့အကြမ်းမြင့်တော့ကျွန်တော်တို့စဉ်းစားထားတာရှိပါတယ်။သို့တော်လည်းအဲ့ဒီပြည်နယ်မှာရှိနေတဲ့ပြည်သူတွေရဲ့ဆန္ဒအရပါတော့လူလားကျေးရလူအဲ့ရင်တော့ကျွန်တော်တို့ ပြည်내မှာမရောက်ရှင်နိုင်ဘူးလေစဉ်းစားထားပါတယ်တို့လည်းပဲဆုံးဖြတ်ထားတာနေထားတော့ဒီနေ့ဒီမရှိသေးပါဘူး
တက်သည့်ပညာရှင်တွေဥဆောင်တဲ့ပြည်သူ့ရှေ့ဆောင်ပါတီလိုမျိုးနိုင်ငံရေးပါတီတစ်ခုပေါ်ထွက်လာတာဟာနိုင်ငံရဲ့လိုအပ်ချက်နဲ့အထူးကိုက်ညီမှုရှိနေကြောင်းအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်အခြေစိုက်ရှမ်းစာပေရင်ကျေးမှုဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကသုံးသပ်ပါတယ်
။ဒါဆိုလို့ရှိရင်ကျွန်တော်တို့အခုရှိနေတဲ့နိုင်ငံရေးပါတီရဲ့ဟာလုံခဲ့တဲ့9နှစ်လုံးလုံးကျွန်တော်လေ့လာကြည့်တဲ့အခါမှာလိုအပ်ချက်တွေအများရှိတယ်အားနည်းချက်တွေအများရှိတယ်နောက်အခုဒေါက်တာသက်သက်ခိုင်တို့ဖွဲ့စည်းထားတဲ့အခုပြည်သူ့ရှေ့ဆောင်ပါတီဟာသူတို့ပြောတဲ့အတိုင်းဆိုလို့ရှိရင်သူတို့စုပေါင်းကောင်းဆောင်တဲ့အဖွဲ့ဖြစ်တယ်။နောက်ပြီးတော့မှလူငယ်တွေနဲ့ပေါင်းရင်ဖွဲ့စည်းထားတယ်။အာဏာရှင်ဆန်ဆန်မျိုးအုပ်ချုပ်တာမဟုတ်ဘဲနဲ့အဲ့လိုမျိုးပေါ့ဟိုဒီမိုကရေစီနှီးကြကြပြည်သူတွေအတွက်နိုင်ငံအတွက်နောက်ပြီးတော့တိုင်းရင်းသားတွေအတွက်လည်းပါတယ်လူမျိုးမခွဲခြားပဲနဲ့အခုအားလုံးအချိုးရှိဖို့လုပ်တဲ့ပါတီဆိုကျွန်တော်အနေနဲ့တော့အများကြီးသဘောကျတယ
်အခုလိုတော့တက်တက်ခိုင်ပါဝင်ထူထောင်ခဲ့တဲ့ပြည်သူ့ရှေ့ဆောင်ပါတီဟာဒီမိုကရေစီအင်အားစုတွေကိုရိမ့်ရိုင်သွားအောင်လုပ်တဲ့ပါတီအသစ်များဖြစ်နေမလားဆိုပြီးမေးခွန်းထုတ်လာသူကအမေရိကန်ပြည်ထောင်စုအခြေစိုက်မြမရေးလေးလာစောင့်ကြည့်နေတဲ့ဒေါက်တာတင့်ဆွေဖြစ်ပါတယ
်ပါတီကုတီဟာကျွန်တော်ခုဘုံဆောင်ရတဲ့ဆက်လာတဲ့ပါတီတည်ကြည့်လို့ရှိရင်သူတို့ဟာဒီနေ့လက်ရှိအနာရနေတဲ့အင်္ဂလိပ်ဆိုရရင်ငါရထားတဲ့တမန်ရေးဆိုအဲ့ဒီကုသူတို့ဟာအားမရတဲ့လူကိုစံကျင်နေတော့လူလူတို့ကတော့ဘာမှမတူဘူးတစ်ချက်လာရတယ်သူတို့လည်းကျူသာဖို့မျိုးမျိုးကိုကျူသာကြမှာပေါ့နော်ခုတော့ကျွန်တော်မြင်လာတာကဗမာနိုင်ငံမှာဒီနေ့ငယ်အချင်းဟာအချင်းနဲ့အမေရိကန်နော်အာနာရှင်တို့ဆန်တဲ့အုပ်စုနဲ့ဒီမိုကရေစီဆန်တဲ့ဆိုရဒီနေ့မွန်ဆိုနေတဲ့အချိန်မှာခုတတိယပြည်ထောင်စုတစ်ခုပေါ်လာတာလေဟာဒီမိုကရေစီအားစုဘက်ကရင်းရင်းကြီးအောင်ဖြစ်တဲ့ပါတီအစ်စ်တွေလာလို့ကျွန်တော်ဆန်ရရှိပါတယ်ခင်ဗျာ
တည်သူရှိဆောင်ပါတီရဲ့သတင်းစာရှင်းလင်းပွဲကိုတက်ရောက်လာတဲ့စီးပွားရေးပညာရှင်ဒေါက်တာဦးမြင့်ကတော့ပါတီရဲ့ဂုံတူးဆောင်အကြံပေးဖြစ်ထဲထဲဝင်ဝင်ပါဝင်ကူညီသွားမှာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။ပါတီမိတ်ဆက်ပွဲကိုတက်ရောက်လာတဲ့ SNLD ရှမ်းအမျိုးသားများဒီမိုကရေစီအဖွဲ့ချုပ်ရဲ့တွဲဘက်အထွေထွေအတူရေးမှုဆိုင်းကျော်ညွန့်ကတော့နိုင်ငံရေးပါတီတွေတဲ့ပုံစံသစ်အနေနဲ့ထွက်ပေါ်လာတဲ့ပြည်သူပါတီကိုကြိုဆိုကြောင်းပြောကြားခဲ့ပါတယ်။ပြည်သူရှိဆောင်ပါတီအပါအဝင်ရွေးကောက်ပွဲကော်မရှင်ကခွင့်ပြုချက်မှတ်ပုံတင်ရရှိထားတဲ့ပါတီစုစုပေါင်းဟာအခုဆိုရင်တရားပဝင်းခြင်းမှာရှိနေပါတယ်ရှင် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ် Android အတွက်ဆိုရင်Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese App နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ်။
သောရရှင်တို့ခုနားဆင်နေကြရတာကတော့ VOE မြန်မာပိုင်းစီစဉ်ရဲ့တင်းငွေတွင်နေ့မနေ့ခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်ရှင်။အခုကတော့ Frontier မြန်မာနဲ့ Foundation Hirondelle တို့ပူးပေါင်းတင်ဆက်တဲ့ဒုအတန်စီစဉ်ကိုထုတ်လွှင့်ပေးလိုက်ပါတယ်ရှင်။
မင်္ဂလာပါရှင်ဒို့အတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ကျွန်မကတော့ဇာနီပါစကိုင်းတိုင်းဒေတာကြီးမှာနေထိုင်နေကြတဲ့ရှမ်းလူမျိုးတွေဟာသူတို့ကိုသူတို့ဒုတိယလမ်းစာနိုင်ငံသားလို့ခံစားနေရပါတယ်တိုင်းဒေတာကြီးအစိုးရအဖွဲ့ကသူတို့ရဲ့ပွဲတော်သူတို့ရဲ့ဘာသာစကားပညာရေးနဲ့လူငယ်တွေအတွက်အလောက်ကန်ခွင့်လန်းတွေကိုထောက်ပံ့မပေးဘူးလို့ပြောဆိုနေကြပါတယ်ဒီတစ်ပတ်မှာတော့မိတ်ဖက်မီဒီယာဖြစ်တဲ့မုံရွာဂေဆက်နဲ့ဒို့အတန်တို့ဟာသူတို့ရဲ့နေထိုင်မှုဘဝပုံစံမိမိန်ပြောက်ွယ်မှာကိုစိုးရိမ်နေကြတယ်။စကိုင်းတိုင်းတွင်းနေထိုင်နေကြတဲ့ရှမ်းလူမျိုးတွေနဲ့စကားပြောခဲ့ပါတယ်။ဒီဆောင်မှာအပြည့်စုံကိုမုံရွာကိစ္စမှသတင်းတောက်အီအီမွန်ကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်။
စကိုင်းတိုင်းဒေသကြီးအစိုးရအနေနဲ့တိုင်းတွင်းနေထိုင်တဲ့တိုင်းရင်းသားလူမျိုးတွေကိုခွဲခြားဆက်ဆံမှုရှိမရှိရာလမ်းတွေကိုကြည်ချင်းဖြင့်သိနိုင်တယ်လို့တိုင်းတွင်းနေထိုင်တဲ့ရှမ်းတိုင်းရင်းသားတဦးဖြစ်တဲ့ဦးစိုးဝင်းကပြောပါတယ်အထူးသဖြင့်ဟ ோம் မလင်းဗမာအဝေးပြေးလမ်းမကြီးပါဟ ோம் မလင်းမှာနေထိုင်ကြတဲ့ရှမ်းတိုင်းရင်းသားတွေအနေနဲ့သူတို့ရဲ့ရိုးရာကောက်တစ်စားပွဲတော်ကိုတက်ရောက်ကြတဲ့အခါမှာတိုင်းဆိုးရကတင်နာစနစ်နဲ့ဖောက်လုပ်ပေးထားတယ်အဲ့ဒီလမ်းမကြီးကိုပဲမဖြစ်မနေအသုံးပြုကြရပါတယ
်လက်မှတ်တွေထိုးပြီးတော့မှအပေါ်ယံလေးပဲလို့ပြောတာပေါ့ဗျာဟုတ်ကဲ့တော့နေ့ကျလည်းကျွန်တော်တို့ပြုပြီးပြီးချင်းကျွန်တော်တို့တွားလို့မရဘူးဒီနေ့လည်းတွားလို့မရဘူးကျွန်တော်တို့ဒီတော်ကြီးစီတင်မယ်ပြန်ပြီးကျွန်တော်တို့ဒီစနစ်စာပေနဲ့ရည်ရည်မှုကော်မတီကဥဆောင်ပြီးဒီလိုမျိုးထည့်ပြီးတော့အခုကျွန်တော်တို့ဒီကော့ဖီစားပွဲတွေဒီလားနေစပြီးဒီစင်မှာဒီထဲမှာကျွန်တော်တို့ပမောက်ပွဲရှိတယ်နန်တော်ပွဲရှိတယ်ဟိုမင်းပွဲရှိတယ်ပေါင်းရင်ကျွန်တော်တို့နေမှာကို၄ပွဲရှိတယ်ဗျလမ်းကြီးသွားလို့မရတော့ပြည်သူလူထုကလည်းလည်းစူးကျင်းနေတယ်
အစိုးရပေါ်ယုံကြည်မှုအားနည်းတာကြောင့်အခုလက်ရှိလမ်းအမြန်ပြန်ကောင်းရေးအတွက်ရှမ်းနီစာပေနဲ့ရင်းချမှုအတင်းကဥဆောင်ပြီးဒေသခံတွေရဲ့ထဲ့ဝင်ငွေနဲ့ပြန်ပြင်မှုပြည်တော်စုအစိုးရကိုစာတင်တောင်းဆိုထားတယ်လို့သိရပါဗျ။ဥဆိုးဝင်းကရှမ်းနီတိုင်းရင်းသားစာပေနဲ့ရင်းချမှုကော်မတီကိုတာဝန်ယူဥဆောင်နေတဲ့သူတဦးပါ။ဟ ோம் မလင်းပမောက်လမ်းဟာစကိုင်းတိုင်းအတွင်းကရှမ်းတိုင်းရင်းသားတွေအတွက်ခွဲခြားဆက်ဆံမှုရဲ့တာရကတစ်ခုဖြစ်တယ်လို့သူကဆိုပါတယ်။ပါကြောင်လဲဆိုတော့အဲ့ဒီလမ်းကြောင်းတိုင်းရင်းသားတွေရဲ့ရိုးရာရင်ကျေးမှုတွေဘာသာစကားတွေလူငယ်တွေရဲ့အလုတ်ကင်ခွင်လန်းတွေအတွက်ထိခိုက်မှုတွေရှိနေလို့ပါ
ကျွန်တော်တို့ရှမ်းကြီးတွေလို့ဘုံသုံးရှမ်းတွေနှစ်တကူပွဲတော့စစ်တိုင်းတွေ့ရတာသိတရားဟောပါမှာလေနော်ကျွန်တော်တို့ရှမ်းကြီးက၄လမြောက်ကျွန်တော်တို့တကူပွဲလုပ်ပါတယ်50တိမှ6ပေါင်ကြီးမရှိပါဘူးဒါဆိုရင်ကျွန်တော်တို့ရဲ့ဒါခွဲခြားတာလာတော့မို့သူတို့ကပဲကျွန်တော်တို့ဘူးရောင်းနေမရှိဘူးဒါကျွန်တော်မသိဘူးလေနော်ဒါတော့တိုင်းပြည်ရဲ့ခံစားချက်ပေါ့ဗျာနော
်အဲ့ဒီလိုပြုလုပ်တာဟာဒေသခံရှမ်းတွေကိုတိုင်းဆိုရကဖဲထုတ်ထားသလိုခံစားရတယ်လို့သူကဆိုပါတယ်စကိုင်းတိုင်းတွင်ကချင်း၊နာကနဲ့ရှမ်းရိုးရာပွဲတော်တွေနှစ်စဉ်ကျင်းပပြီးမယ်။နန်တော်မှာကျင်းပတဲ့ရှမ်းဒီပွဲတော်ကိုတော့တစ်ခါမှထောက်ပံ့ကြီးမရခဲ့ပဲတိုင်းဆိုရအဖွဲ့ကိုဖိတ်ကြားတာတောင်မလာတာကြောင့်စိတ်အနှဲငယ်ပြက်မိတယ်လို့သူကဆက်ပြောပါတယ်။အဲ့လိုကိစ္စတွေဟာရိုးရာပွဲတော်တွေမှာပဲရပ်တန့်သွားခြင်းမရှိဘူးလို့ရှမ်းစာပေနဲ့ယဉ်ကျေးမှုအသင်းဥက္ကဋ္ဌဦးဆိုင်ချင်းညွန်ကခုခံပြောပါတယ်။တိုင်းဆိုရအနေနဲ့တိုင်းရင်းသားစာပေအထူးသဖြင့်ပညာရေးနဲ့ပတ်သက်တဲ့နေရာတွေမှာလည်းထောက်ပံ့ပေးမှုမရှိဘူးလို့ဆိုပါတယ
်။အစိုးရအကြောင်းကြီးမှာချမ်းတိုင်းရင်းသားစာပေပြင်ရတော့ဘောနော်ချမ်းတိုင်းရင်းသားပြင်ခအဲ့မှာနှိစားလာပြီးတော့အဲ့ဒါတစ်မျိုးတော့နောက်ဟိုနည်းနည်းဟိုတော့သူကကူတာအောင်ကိုနည်းနည်းဟောစာဖြစ်တဲ့ဥစ္စာကြတော့ဒီချင်းနှိမ့်နဲ့နည်းနည်းလူစွေတဲ့မာရာ၆တောင်းအောင်ပြီမဲ့လို့သူတို့ကချမ်းသာပြီးဟိုကောင်းမှုသာတတ်ကြောင်းတဲ့လူကိုပြတော့ဒီ language တိရှားပေါ့သူကတလားကို၃တောင်းဟိုစာတင်ချင်းတစ်ချိန်ပဲတင်ရတော့ဘောနော်အဲ့ဒါကြတော့တလားကို၃တောင်းဆိုတာလေသူ့ဝန်ကြီးဆက်ကတော့လုံးဝအာမခံချက်မရှိဘူးလေအဲ့မျိုးတွေဟောခုနကတော့အစိုးရဝန်ထမ်းကြတော့ဟိုဘာမှမျှော်လင့်ချက်မရှိဘူးပေါ့အူရောအကြကြတော့အခုအရွယ်ရောက်ပြီးဟိုလုံနိုင်ကင်နေတဲ့အရွယ်တွေကြတော့အကုန်လုံးကပညာအကြီးချင်းကတော့ချုပ်တဲ့တာပေါ့အဲ့ဒါကိုကုစားပြီးဟောတော့အတော်လူတယ
်ရှမ်းစာပေပြန်ပွားဖို့အတွက်ဆိုရင်လေတိုင်းရင်းသားဘာသာပြဆရာဆရာမတွေပေါ်ထွက်လာဖို့အတွက်တင်နန်းကျောင်းတွေပို့ရမှာလေအလှငွေနဲ့သာရက်တည်နေရတယ်လို့သူကဆိုပါတယ်တိုင်းဒေသကြီးအစိုးရအဖွဲ့အဝင်လည်းဖြစ်တဲ့ရှမ်းတိုင်းရင်းသားရေးရာဝန်ကြီးလည်းဖြစ်တဲ့ဒေါ်နန်းမှုမွေးခင်ကတော့တိုင်းရင်းသားတွေလိုချင်တာဟုသမျှကိုမဖြည့်ဆည်းပေးနိုင်ခဲ့ပေမဲ့လည်းသူတို့အတွက်လိုအပ်တာတွေကိုလုပ်ပေးခဲ့တယ်လို့ပြောပါတယ်အရင်အစိုးရလက်ထက်နဲ့စာရင်တိုင်းရင်းသားစာပေတွေပို့တင်ကြပေးနိုင်ခဲ့တယ်လို့သူကပြောပါတယ်
အခုဟာကဘတ်ချက်ကတော့ဘယ်လိုသွားနေလဲဆိုတော့လုံပြီးတော့မှတိုင်းရင်းသားအလုံးအတွက်ဆိုပြီးတော့မှဒီလိုပဲသွားလိုက်တယ်။သွားလိုက်တဲ့အခါကျတော့အန်တီတို့ကတိုင်းလိုက်ရဝန်ကြီးဖြစ်ပြင်မဲ့ဒီရဲ့အခုတိုင်းရင်းသားတွေရဲ့အတုံးစစ်ကိုကိုယ်ပိုင် management လုပ်ပိုင်ခွင့်မရှိဘူး။လုပ်ပိုင်ခွင့်မရှိဘူးဆိုတာငါတို့ကဒီစာပေအတွက်ပေါ့ငါတို့ဘယ်လောက်သုံးမယ်။ တဘောကဒီပွဲတော်အတွက်ကိုမတို့ဘလောက်သုံးမယ်ဆိုတဲ့စီမံခန့်ခွဲပိုင်ခွင့်မရှိဘူး။ဘတ်ဂျက်ကလည်းဘလောက်ရမယ်ဆိုလို့ရှိရင်နမပြအချက်သူရဲ့ဟိုနာအထူးပညာပြန့်ပွားရေးလုပ်ငန်းတွေဖြစ်အောင်လုပ်ရတယ်။တဘောတရား capacity building တွေပေါ့ဒေတာမှာဟုတ်တယ်နော်။နောက်တစ်ခုကကြတော့တို့တွေတို့ရဲ့ဒေတာမှာဒီဒေတာမှာဥမာပေါ်ဒါဆိုလို့ရှိရင်လူငယ်တင်နာကျောင်းတွေလိုနဲ့တဘောကအခုဆိုလို့ရှိရင်အရန်လိုအပ်တယ်လीနော်။ဟိုနာတက်ကတူကြီးတွေပါတယ်ဆောက်ပေးတာခက်ကျမတို့ကတော့ဟိုနာပြောတဲ့ vocational education training တွေအများကြီးလိုအပ်တယ်အိန္ဒိယတွေမှာ
လူငယ်တွေအလုတ်ကံရရှိအောင်နည်းပညာနဲ့အသက်မွေးဝမ်းကြောင်းနဲ့ပတ်သက်လို့သင်တန်းတွေလိုအပ်နေတယ်လို့သူမကဖြည့်ဆွတ်ပြောကြပါတယ်။အဝေးတင်တက်နေတဲ့တတိယနှစ်ကျောင်းသားအသက်25နှစ်အရွယ်ကိုစေခမ်းမင်းကတော့ဘွဲရပြီးရင်တောင်သူ့အတွက်အလုတ်တစ်ခုရဖို့တောင်မတွေ့ရဘူးလို့ဆိုပါတယ်။မူလာတန်းကလည်းအထက်တန်းကိုရောက်ဖို့တခြားရွာတွေကိုခက်ခက်ခဲခဲသွားတက်ခဲရပြီးဘွဲတစ်ခုရဖို့ကြိုးစားခဲ့ပေမဲ့ဘွဲရပြီးရင်လည်းမီယိုးဖလာလောက်ကိုင်းနဲ့ရွှေမျိုးပဲလောက်ဆရာရှိတယ်လို့သူကဆိုပါတယ်။
အလုပ်ကံခွင့်လန်းကတော့တော်တော်ကိုနည်းတယ်လို့ပြောရမှာပဲ။အမှမလုပ်ကြမှရှိရကျွန်တော်တို့ကဟိုရုပ်ကတာကျွန်တော်တောင်ရဟိုဘယ်လိုပြောမလဲလေလုပ်ပေါ့။လေကံကြအဲ့ဒါတခုရှိမှာ။အဲ့ဒါလည်းကျွန်တော်စာရေးတောက်ရေးဖြစ်ရှင်းနိုင်ဖို့လောက်ပဲကျွန်တော်လုပ်ခဲ့ကြတယ်။အဲ့ဒီနဲ့အမှမကစီဝါရေးအနေနဲ့ဆိုရင်ကျွန်တော်တို့ကျွန်တော် data ပဲလောက်ဆိုတော့အရှိတုံးကြရတယ်ဗျာ။အဲ့ဒီအရင်ကတော့လက်လုံးလက်စားအဲ့လိုမျိုးဟိုလက်လုံးလက်စားဆိုလက်ချင်းတော့ပဲပေါ့လက်ချင်းလက်ဝိုင်းတော့ပဲလက်ကြရတယ်။ဒီကဝိုင်းမှာဆိုတော့ကျွန်တော်က10နှစ်လောက်ကကျန်နေနည်းနည်းကျန်နေဆန်ကားတော့တုံးတော့ဆိုတော့နည်းနည်းကိုလို့ကြည့်ကြည့်လာကြတော့မော်ရီကျော်ကြည့်ကြည့်ကြည့်တော့ပြီးတော့စီသွားတယ်အဲ့တော့တော့ရလို့ပဲတော်တော်တော်ကုန်းနမြန်တော့တယ်ပေါ့ကုန်းနမြန်တော့ဆိုတော့ဒီဒီနောက်ပိုင်းမှာကျွန်တော်ပါဖြစ်သွားတယ်ဆိုတော့အရှူတွေကလည်းကုန်းတော့ဖြစ်သွားပြီကျွန်တော်အဲ့မော်ရီကလည်း၆ဘက်ကအကုန်လုံးအဲ့လိုဖြစ်သွားတာကြတော့ကျွန်တော်ပိုင်းတိတခံနေတော့ကတော်တော်အလောက်ကန်ခွင့်လန်းကဘာမှမရှိတဲ့လောက်ဖြစ်သွားတယ်ကျွန်တော်ဒီဘောကြီးအနေနဲ့ဆိုတော့ကြက်တဲလာရရပေါ့။အခြားလို့ရလဲကျွန်တော်ကမရှိဘူးဆိုတော့ဒေတာရနေတာလည်းပညာရရလည်းအလောက်ဒီမြင်ပါရဲ့အနေဒါမှမရှိဘူးဆိုတော့ကျွန်တော်ကဘာလုပ်ရမလဲဆိုတာမသိဘူးပြောသွား။ဒေတာကျစိုးစိုးရအောင်ကြံရသေးတယ်အဲ့မော်ကြီးစီသွားတော့ဘာဖြစ်လဲမူးလေးစီဝိုင်းဒါပေါ်သွားရတယ်
။စကိုင်းတိုင်းအတွင်းကတိုင်းရင်းသားအများစုကသင်ရဇာတာထွက်တဲ့ဒေတာမှာနေထိုင်ပြီးလူငယ်တွေကိုပညာဆုံးခန့်တိုင်အောင်မတင်ပေးပဲရွှေရှာတာနဲ့မော်လုတ်ွက်တွေမှာဝင်ခိုင်းပြီးဝမ်းရည်ဖြည့်ရှင်းကြတာပါ။ဒီသင်ရဇာတာတွေကြောင့်ပဲလူငယ်တွေအများစုပညာလဲဆုံးခန့်မတိုင်းအလုတ်ကင်လဲမရှိနဲ့တချို့လမ်းမရောက်ကုန်တာကြောင့်စိတ်မကောင်းဖြစ်ရတယ်လို့ဦးဆိုင်ချင်းညွန်းကဆိုပါတယ်
။တိုင်းရင်းသားအခွင့်အရေးတွေဆိုတာကဤသူတွေပဲလေ။ဤသူနဲ့အတူတူတခါလဲတရန်တစားပဲဘောနော်သတ်မှတ်ပြီးရင်တော့ဒါဘာမှပြောစရာအကြောင်းမရှိပါဘူး။နော်ခုနကလိုအတိကတော့လူငယ်တွေပေါ့အရွယ်ရောက်တဲ့လူငယ်လေးတွေကအလုတ်ကန်ခွင့်လိုက်ရဖို့ရည်ကြီးတယ်
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေးဇူးတင်လို့ဒုအတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့မုံရွာကိစက်မှသတင်းတောက်အီအီမွန်၊ဇာနီနဲ့ဂျက်ရက်ကြောင်နေတို့ဖြစ်ပါတယ်။အပတ်စဉ်ကြာသပတေးနေ့တိုင်းတင်ဆက်ပေးနေတဲ့ဒုအတန်တန်လှွင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒုအတန်ရဲ့ Facebook စာမျက်နှာ SoundCloud, YouTube, iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်ပြီးတော်တာရှင်တွေရဲ့အမြင်တွေကိုလည်းပါဝင်ရေးသားနိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့အမေရိကန်တန်ယုံတို့ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hirundero တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒီအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
VOA American အတန်ရဲ့တင်းင်းကနေနေ့မနက်ပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။ VOA ရဲ့ထုတ်လင်းချက်တွေအစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပြုလိုတဲ့ဒါမှမဟုတ်လည်းတည်သချင်းတောင်းလိုတဲ့ဆိုရင်ဖြင့် email လိပ်စာ bamis@voanews.com ကိုဆက်သွယ်နိုင်တယ်လို့ကျမတို့ရဲ့ဖုန်းနံပါတ်ဖြစ်တဲ့1-232-382-5554ကိုလည်းဆက်သွယ်နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9:00ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9:00အစီအစဉ်ပြပချင်းည10:00မှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ပါရှင်။ VOA American အတန်က2019ခုနှစ်ဒီဇင်ဘာလတရက်တနင်္ဂနွေနေ့မနက်ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483လိုင်းဒိုမီတာ48 kHz 6153တို့အပြင်လိုင်းလက်မီတာ190 kHz 1595ကနေပါတိုးချက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့နိုင်ငံတကာခုံရုံး ICJ မှာအမှုဖွင့်ခံရတာကြောင့်မြန်မာနိုင်ငံရေးအပေါ်သက်ရောက်နိုင်ခြေတွေကိုဆွေးနွေးထားတဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကိုပြန်လည်နားဆင်ကြရအောင်ပါရှင်။ကိုအောင်လွင်ဦးစီစဉ်ပြီးထုတ်လုပ်သူကမတ်စုမွန်ဖြစ်ပါတယ
်။မင်္ဂလာခင်ဗျာဒီနေ့ဓာတ်ရိုက်လေးလိုက်အစီအစဉ်မှာတော့ ICJ မှုကနေမြန်မာနိုင်ငံရေးကိုဘာတွေရိုက်ခတ်လာနိုင်တယ်လဲဆိုတာဆွေးနွေးမှာပါ။ဒီလူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့မြန်မာနိုင်ငံပေါ် ICJ နိုင်ငံတကာတရားရုံးမှာတရားစွဲထားတာကိုရင်ဆိုင်မှုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုလည်းသွားဖို့စီစဉ်ထားပြီးတက်မလို့ကလည်းအစိုးရရဲ့ဥဆောင်မှုမှာပူးပေါင်းဆောင်ရွက်မယ်ဆိုပြီးပြောထားပါတယ်။မြန်မာနိုင်ငံပေါ် ICJ ICC တို့လိုဒီနိုင်ငံတကာဥပဒေအရဖွဲ့စည်းရေးဖိအားတွေကြောင့်အစိုးရနဲ့စစ်တပ်ကြားမှာပူးပေါင်းဆောင်ရွက်မှုတွေအားကောင်းလာနိုင်သလားပြန်လည်သိမြင်ရေးပြည်တွင်းညီညာရေးစတဲ့ဒီပြည်တွင်းနိုင်ငံရေးအပေါ်မှာအကောင်းအဆိုးဘလို့အကျိုးဆက်တွေတက်ရောက်လာနိုင်မလဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးဆောင်မှာပါ။ပင်တိုင်းဆွေးနွေးဖို့အတွက်မြန်မာရေးအခက်အခဲပုဂ္ဂိုလ်နှုတ်ကိုဖိတ်ကြားထားပါတယ်။တူကတော့မြန်မာမဟာဗျူဟာနဲ့မူဝါဒလေးလာရေး Institute ISP မြန်မာကဥအောင်သူငိမ့်ပါနောက်တူကတော့ဒင်းစာဆရာတူဖြစ်ပါတယ် The Voice Channel Editor ဦးစီရသူပါဆိုတော့ပင်တိုင်းဆွေးနွေးမဲ့ပုဂ္ဂိုလ်ဦးစုံနဲ့ကျွန်တော်တို့လေးလိုက်မှမှာရောက်နေပါပြီဆိုတော့ကျွန်တော်အရင်ဆုံးဒီပင်တိုင်းဆွေးနွေးမဲ့သူတွေရဲ့သုံးသက်ချက်တချို့ကိုအရင်ကြားချင်ပါတယ်ခင်ဗျဆိုတော့ကျွန်တော်တို့အရင်တော့ဒီမြန်မာနိုင်ငံနဲ့ပတ်သက်လို့ပြောကြဆိုကြတဲ့နေရာမှာဒီမြန်မာနိုင်ငံမှာဟိုအုပ်ချုပ်မှုပိုင်းမှာနှစ်ခုဖြစ်နေတယ်အစိုးရနဲ့စစ်တပ်ဆိုပြီးတော့အုပ်ချုပ်ပိုင်းမှာနှစ်ပိုင်းကွဲနေတယ်အစိုးရနှစ်ရက်လို့တော့ဖြစ်နေတယ်ဆိုပြီးမကြာခဏဝေဖန်လေးရှိပါတယ်ဒါပေမဲ့အခုဒီ ICJ အမှုပေါ်လာတဲ့အခါမှာဒီ ICJ တရားရုံးမှာအမှုရင်ဆိုင်မှုဒီအထူးအဖွဲ့ဖွဲ့လိုက်တဲ့နေရာမှာတော့မှတက်မလို့အရာရှိတချို့ပါလာတာမျိုးတွေရှိပါတယ်ဆိုတော့ဒီလိုပူပါလာခြင်းအပြင်ဒါပူပေါင်းဆောင်ရွက်လာတဲ့လက္ခဏာလိုများပြောနိုင်မလားအရင်ဆုံးကိုအောင်သူညင်းအရင်ဆွေးနွေးပေးပါလားခင်ဗျာဟိုဒီကိစ္စဒီတက်မလို့ကဒီအစိုးရရဲ့နောက်မှာပါလာမယ်ဆိုတော့ဒါအစိုးရရဲ့အကောင့်လိုများကျွန်တော်တို့သုံးသပ်နိုင်မလားကိုအောင်သူညင်းဟုတ
်ကျွန်တော်မြင်လာတော့အခုရရှိပြဿနာကဒီနိုင်ငံတစ်ခုလုံးအတွက်တကယ်လို့ဟိုကြီးမားတဲ့အကျက်တယ်လို့လည်းပြောလို့ရပါတယ်တော့ဒီလိုနေသားမှာတော့တစ်ဖက်ကလည်းဟိုဝိုင်းဝန်းဖြည့်ရှင်းမှုဟိုပြဿနာရှိရဲ့တော့နောက်တစ်ခုကကျတော့အခုလိုမဖြည့်ရှင်းမဲ့နဲ့လည်းဒီပြဿနာထားလိုက်လို့မရဘူးပေါ့နော်ဆိုတော့ကျွန်တော်တို့2016ခုနှစ်တည်းကဖြစ်လာတဲ့ဒီအခုဒီလိုဟင်းရပြဿနာပေါ့ဗျာဆိုတော့ဒါကအခု2019ရောက်လာတဲ့အခါတဖြည်းဖြည်းနဲ့နိုင်ငံတကာဖိအားတွေကမရက်သွားတဲ့ပြင်ပို့ပြီးတော့ဟိုကြီးလာတဲ့နေသားရှိရဲ့ဆိုတော့ဒီနေသားမှာတော့ကျွန်တော်မြင်တယ်ဗာပဲဒီဖြစ်ဟိုရေဆိုင်ရှင်းရတော့မယ်ဆိုတဲ့နေသားမျိုးဖြစ်လာတယ်ဖြစ်ပါတယ်
ဟုတ်ကဲ့ဆိုတော့ဟိုနောက်တစ်ချို့ကလည်းဘာတွက်တာတွေရှိလဲဆိုတော့ဒီ ICJ မှာဒီအစိုးရဥဆောင်ဖြည့်ရှင်းခြင်းအပြင်ပေါ့လေဒီနိုင်ငံတကာအသံဝိုင်းမှာစစ်တပ်ပေါ်ဆွဆွနေရတွေကိုဒီအရသာအစိုးရဘက်ကမမမမတ်ရက်ပြီးအကာအကွယ်ပေးတယ်ဆိုတာမျိုးဟိုတပ်ဖက်ကဟိုလက်ခံလာတဲ့ဟာမျိုးတွေဖြစ်လာမှာဆိုရင်အပြန်အလှန်အနေနဲ့ပေါ့လေအစိုးရကိုဟိုတချို့ဘက်နေမှာလိုက်ရောမလားဆိုပြီးတော့ဟိုအကောင်းမြင်မျှော်လင့်ချက်တွေလည်းရှိပါတယ်ဒီလိုမျိုးဟိုဖြစ်လာနိုင်ကြတယ်ရှိသလားကိုအောင်သူငယ်
ကျွန်တော်မြင်တာကဟိုကျွန်တော်တို့နိုင်ငံမှာဒီအခုဒီမိုကရေစီအစကွင်းသွင်းကူးပြောင်းနေတဲ့သွားနေတယ်။ဒါနောက်တစ်ခုကကျတော့ရှေ့ကအရပ်ဆက်ဆိုင်ရေးပေါ့ကျွန်တော်ဒါကလည်းကျွန်တော်ထင်တယ်အရေးကြီးတဲ့ပြဿနာတစ်ခုလို့ထင်ပါတယ်။ကျွန်တော်ဒါကတော့ဒီပိုင်းပါ။ဆိုတော့ဒါပေမဲ့အခုကျွန်တော်တို့ကြုံတွေ့နေရတဲ့ဒီနိုင်ငံကပြဿနာကိုဘယ်လိုရှင်းမလဲပေါ့နော်။ဆိုတော့နောက်တစ်ခါကျတော့ကျွန်တော်တို့ဒီနိုင်ငံကပြဿနာကပြည်ရင်းနေလို့ကျွန်တော်တို့တိုင်းပြည်တွေမှာပြည်ရောင်းလေဒီမိုကရေစီရေးလူခွင့်ရေးကိစ္စတွေကပြတ်သွားလို့မဖြစ်ဘူး။ဒါက
ဒါကိုဘယ်လိုပြည်ရင်ပြောင်းလဲရေးကိုဆက်ပြီးတော့ပြောလို့မလဲပေါ့ဆိုတော့ဒါကလည်းဒီပိုင်းမှာဆိုတော့ကျွန်တော်ပြင်နှစ်ခုလုံးကိုတကယ်နဲ့လုပ်ရမလို့ဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဆရာဦးစီရဲ့သူရဲ့သဘောထားခင်ဗျာအခုကျွန်တော်တို့ဒီအစိုးရဒီ ICJ မှာဥဆောင်ပြီးတော့ဖြစ်ရှင်းမဲ့ကိစ္စနဲ့ပတ်သက်လို့ဒီတက်မတော်ဘက်ကပူးပေါင်းပါဝင်လာတဲ့ကိစ္စတွေကဒါဟိုပူးပေါင်းဆောင်လာတဲ့ဒါလက္ခဏာကောင်းတစ်ခုလို့ကျွန်တော်တို့အသေးပြေကောက်နိုင်မလားခင်ဗျာ
အဲဒီတော့ပူးပေါင်းဆောင်ရဲ့ပို့ platform ပေါ့ဗျာဒါစင်တစ်ခုထက်ရသွားတဲ့ဟာပေါ့အဲဒီအရင်ကျွန်တော်တို့ဒီ NLD အနာမရခင်တော့ကြာတော့ဒီတက်နဲ့ NLD နဲ့ပူးပေါင်းဆောင်ရဲ့ပို့ဆိုတာ platform မရှိဘူးပေါ့လေဆောင်ရွက်စရာနေရာမရှိတယ်လို့ဖြစ်တာပေါ့အခုကျတော့ဒါ NLD ရအနာရတယ်ပြီးတော့ခြေကဥပဒေရလည်းတက်က3ယောက်ထည့်လို့ရတာလို့25ယောက်ရန်လုံးထည့်ထားတာလို့ရှိတဲ့ခါကျတော့ဒါကမဖြစ်မနေပူးပေါင်းဆောင်ရဲ့လာရတဲ့သဘောပေါ့နော်အဲ့တော့တွဲပြီးလှုပ်လာတဲ့အတွက်တယောက်အဖြစ်တယောက်ပုံမြင်လာမျိုးရှိနိုင်တယ်လို့မျိုးလှုပ်လာတဲ့ခါကျတော့ဒါ image တူတူသွားတဲ့ခါကျတော့အဘယ်အလေးတွေကောင်းတာလေးတွေရှိပါလားဆိုပြီးတယောက်နဲ့တယောက်နားလည်လာနိုင်တဲ့ဒါ trust ပေါ့လေအဲယုံကြည်မှုပိုရလာနိုင်တဲ့ဟာလည်းရှိပါတယ်ဆိုတော့ ICJ ကိစ္စကတော့ကျွန်တော်မြင်ရတော့အစိုးရလက်ရှိအစိုးရပေါ့လေဘယ်အစိုးရပဲဖြစ်ဖြစ်ဟိုရင်တက်မလို့အစိုးရဖြစ်ရင်လည်းတက်မလို့အစိုးရပဲရှင်းရမှာပဲအဲရတားအစိုးရဖြစ်လာတော့လည်းရတားအစိုးရကသူ့လက်ထဲမှာဖြစ်နေတာပေါ့နော်သူတို့ချုပ်နေတဲ့မနက်ကနေမှဖြစ်နေတာဖြစ်တဲ့အတွက်သူကတော့ရှင်းရမှာပဲပေါ့နော်မရှင်းမဲနဲ့ရှောင်ပြန်ရင်လည်းဒါမရှောင်နဲ့ဆိုပြီးတော့ဒါနောက်ထပ်အဖြစ်တစ်ခုကရှိမယ်ဆိုတော့ဟိုရှောင်တာနဲ့ရှင်းတာနဲ့ဘယ်ကကောင်းမလဲလို့ယူဆတဲ့ခါကျတော့လက်ရှိဆိုရတော့ဒါတဲ့ရှင်းတာကောင်းမယ်လို့ယူဆလိုက်ပုံရတဲ့ရှင်းမယ်ဆိုတဲ့ခါကျတော့သူ့ရဲ့ဥဆောင်မှုနောက်မှာတက်ကလည်းပါလာတဲ့ခါကျတော့ဘာပြောရတာ civilian leadership ကိုဥဆောင်မှုနောက်ကိုလိုက်ရတဲ့သဘောပေါ့နော်ဟိုဘယ်လောက်ထိပူပေါင်းဆောင်ရနိုင်မလဲဆိုတာပဲလက်တွေ့လှုပ်ကြည့်တဲ့ခါကျရင်ပို့ပြီးမြင်လာမှာပေါ့ဟုတ်ကဲ့
โอเคဟိုနောက်ဆက်တွဲအနေနဲ့ပေါ့လေတချို့ကဟိုမျောလင့်နေတာကတော့ဒီကိစ္စမှာတကယ်ကြီးတက်ကတ်လုတ်တဲ့ကိစ္စကိုရသဆူကဒါခေါင်းခံပြီးရှင်းရတယ်ဆိုတော့အမြင်နေရှိပါတယ်ဒါပေမဲ့တချို့ကဟိုတုံးတက်တာကြတော့ဒီလိုဖြစ်ရှင်းခြင်းအပြင်ဒီဟိုရသဆူကမမမတ်ရက်ပြည့်အတွက်တက်ကတ်အပြန်အလှန်နေနဲ့အစိုးရကိုလည်းနောက်ပိုင်းမှာတချို့အပိုင်းတွေမှာလိုက်ရောမလားဆိုတော့ဟိုအကောင်းမြင်မျောလင့်ချက်မျိုးတွေရှိပါတယ်ဒီလိုမျိုးတွေရောဖြစ်လာနိုင်တဲ့အလားအလာမျိုးတွေမြင်မိလား
အဲခေါင်းခံပြီးရှင်းမလားခေါင်းခံပြီးရှောင်မလားပေါ့နော်ရှောင်တဲ့အခါကျတော့လည်းခေါင်းခံပြီးရှောင်တဲ့သဘောဖြစ်သွားမှာဆိုတော့အခုကတော့ခေါင်းခံပြီးရှင်းတဲ့ဟာပါအဲ့တော့ဟိုတက်နေပေါ်နဲ့အစိုးရနဲ့ပေါ့လေအပေးယူတွေပါလေပုံများလာမလားပေါ့နော်အဲ့ဒါကတော့ကျွန်တော်မြင်တော့ဥမာထားတော့ NLD ကနောက်ရွေးကောက်ဝင်နိုင်တဲ့လူလို့သူ့ကိုယ်သူထင်နေဆိုရင်တော့ဒါဥဆောင်ပြီးတော့ကျွန်တော်ရှင်းလိမ့်မယ်နောက်ပြီးတဲ့အခါကျတော့အပေးယူတွေလည်းပို့ပြီးတော့ခုနလိုမျိုးပေါ့တယောက်နဲ့တယောက်နားလည်ပြီးတော့ဘေးယူတွေလည်းပို့ပြီးတော့ရလာနိုင်တယ်ပေါ့နော်တကယ်လို့နောက်ရွေးကောက်ပွဲမှာမနိုင်ဘူးထင်တော့သူ့အနေနဲ့တော့ပူအောင်ဆောင်ရဖို့ NLD အနေနဲ့ကတော့ပူအောင်ဆောင်ရဖို့အတွက်မက်လုံးပေါ့လေဒါနဲသွားမှာပေါ့ဒါပေမဲ့ तू ကနောက်တကြော့ကထပ်နိုင်မယ်ဆိုရင်တော့ခုနဒီပြဿနာကြီးကနောက်တကြော့မှာလည်းကျွန်တော်တို့ရှိနေမှာဖြစ်တဲ့အတွက် तू ကတော့အခုကတော့ရှင်းရမှာပဲရှင်းနေတော့ကြောင့်မို့လို့ तू ကဥဆောင်မှုယူထားတဲ့အခါကျတော့တွဲလို့ရင်လို့ရင်တဲ့အခါကျတော့ဒါတလီရဲစီတကြီးလေးဆိုတော့သဘောမျိုးပို့ပြီးတော့ဖြစ်လာတယ်ဆိုရင်တော့ဒါနိုင်ငံရေးကဟို NLD ပါတီအတွက်တည်းမဟုတ်ဘူးတက်အတွက်တည်းမဟုတ်ဘူးပေါ့လေဒီမှာတနိုင်ငံလုံးအတွက်တော့အကျိုးတော့ကျွန်တော်ရလာနိုင်တယ်ပေါ့ဒါပေမဲ့ခုကတော့လက်တွေ့ဘာဖြစ်လာမလဲဆိုတော့ကျွန်တော်တို့ဒီဇင်ဘာ10ရက်လာကျွန်တော်တို့အဲ့ဒါမျိုးစတော့ကြည့်ရမှာပေါ့လေအဲ့ဒီလိုကြည့်ပြီးတော့ခါကြတော့မှာပဲဒီခါလေးကျတော့လေအဲအဲ့လိုမျိုးတက်သနာကြီးတစ်ခုပေါ်လာတဲ့အချိန်ကျရင်နည်းနည်းလေးပြားရေပုံများလာတဲ့အချိန်ကျရင်လောကကံရတာတွေလည်းခက်လာလည်းရှိတတ်တယ်ပေါ့နော်ဒါပေမဲ့ခုကတော့အကောင့်ဘက်ကိုကွာနေတယ်လို့လောလောဆယ်နေထားရမြင်ရတယ်ပေါ့တကယ်ဖြစ်မဖြစ်ကတော့ကျွန်တော်ကြည့်မှာပဲတကယ်လက်တွေ့လုပ်တဲ့အချိန်ကျတော့မှာပဲပြည်မယ်ပေါ့
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုယ်တိုင်ပါဝင်ဆွေးနွေးမဲ့လူတွေရောစာရီပေးပို့ထားတာတွေလည်းတော်တော်များရှိနေပါတယ်ဆိုတော့ကျွန်တော်တို့ဒီဆိုကိုယ်တိုင်ပါဝင်ဆွေးနွေးမဲ့လူတွေကိုလှည့်ပေးခြင်းပါတယ်ဟိုဆွေးနွေးဖို့စိတ်ဝင်စားဟိုဆက်သွယ်လာတဲ့လူတွေကိုလည်းအထူးကျေးဇူးတင်ပါတယ်တခုပဲမြေတားရက်ခင်နေတာတော့ဒီအားလုံးဆွေးနွေးခွင့်ရဖို့အတွက်ကိုဟိုလုံရင်တူရှင်ဆွေးနွေးပေးဖို့မြေတားရက်ခင်နေပါတယ်အရင်ဆုံးတူကတော့ကျွန်တော်တို့ကိုခမောင်ထွေးဖြစ်ပါတယ်ဩစတြေးလျပါကိုခမောင်ထွေးရဲ့သဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
အာဟုတ်ကဲ့ပါမင်္ဂလာပါဗျာ
ဟုတ်ကဲ့ကိုကမောင်တို့ပြောလို့ရပါတယ်ဟုတ်ကဲ့
အာဟုတ်ကဲ့ပါအခုကဟိုကျွန်တော်တို့အခုဒီညဆွေးနွေးမယ့်အကြောင်းအရာတော့ဗျာကျွန်တော်အနေနဲ့ကတော့ဒီတက်နဲ့ပူပေါင်းဆောင်ရွက်မှုအားကောင်းလာမလားဆိုတဲ့အပေါ်မှာတော့ကျွန်တော်ကတော့အားကောင်းမလာဘူးလို့ပဲမြင်နေမိပါတယ်အခုလိုလဲဆိုတော့ဒီတော်ဆန်းစုကြည်အနေနဲ့အမျိုးမျိုးအပြည့်အစုံတွေလုပ်ခဲ့တယ်ထို့အတွက်ကြောင့်လည်းတက်ကနေပြီးတော့အချိုးအရာတွေမှာကျွန်တော်တို့ပြန်လဲပူပေါင်းပြီးတော့ဟိုတင်းတင်းနာတွေပြင်နိုင်မဲ့အနေအထားမျိုးကြလို့ရှိရင်ဆွဲခေါ်တဲ့အခါကြလို့ရှိရင်တော့တက်ကတော့ဟိုတို့အနေနဲ့မလိုက်ရောတဲ့အရာတွေကအများကြီးရှိခဲ့ပါတယ်ကျွန်တော်တခုစိုးရိမ်မိတာကနောက်ဆုံးအနေနဲ့တော့ဆန်းစုကြည်သွားတာကတော့ကောင်းတဲ့အနေအထားမှာရှိပါတယ်တမတော်ကတော့ထောင်ပြစ်ဆောင်တဘောမျိုးနဲ့ဆက်ဆံသွားမှာကိုလည်းကျွန်တော်ကတော့စိုးရိမ်မိပါတယ်
โอเคကိုခမောင်ထွေးဆွေးနေတာကျေးဇူးပါနောက်တူကတော့ကျွန်တော်အမေရိကန်ပြည်တော်စုပါကိုမြင့်လွင်ဖြစ်ပါတယ်ကိုမြင့်လွင်တို့ပေါ်ရလဲဆွေးနေလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာမင်္ဂလာပါခင်ဗျာအလုံးပဲเนาะဒီကျွန်တော်ဆွေးနေခြင်းရဲ့အချက်တက်ကတော့ဒီကျွန်တော်တို့တမတော်ဘက်ကတော့ဒီပူပေါင်းနေဆိုတာတော့ကျွန်တော်တုံးဟိုအယုံကြည်ရှိဘောဗျာသူတို့ကလိုချင်ရတော့ပူပေါင်းနေလို့ပဲကျွန်တော်အဲ့လိုပဲမြင်တယ်ပြီးတော့ဒေါင်ဆန်စစ်ချက်အနေနဲ့ ICJ တို့တော့ ICC တို့လိုနေရာနေတရားခုနေပေါ့နော်ရာဇဝင်မှုတို့တရားစီရင်တဲ့တရားရုံးမျိုးမျိုးပေါ့နော်မတော်သင့်ပါဘူးလို့ကျွန်တော်သုံးသပ်ပါတယ်ပြီးတော့ဘာလို့ဆိုလို့ရှိရင်အလဲတကယ်တမ်းပြောရမယ်ဆိုလို့ရှိရင်ဒေါင်ဆန်စစ်ချက်နဲ့ကဘာကောင်းဆောင်တွေစုံလင်တက်ရောက်တဲ့ကုလသမဂ္ဂတူတူညီလာခံနေရာမျိုးပဲသွားသိနေလို့ပဲကျွန်တော်ခုနေသုံးသက်တာပေါ့ဗျာเนาะတရားဟိုတရားလိုတရားခံတွေသွားရဲ့ဒီတရားရုံးမျိုးတွေမဟုတ်သူမသွားသိဘူးလို့ကျွန်တော်အဲ့လိုပဲကျွန်တော်မြင်တယ်နောက်တစ်ခုကနိုင်ငံတကာအပြင်လဲတော့အစုကကမ္ဘာလည်းမှာစံထားလောက်တဲ့သူရဲ့ဘာသာနဲ့ဂုံတိတ်ကကိုအတုံးချပြီး ICG တရားရုံးကိုဖိအားပေးရမျိုးမြန်မာကိုလည်းကျွန်တော်အဲ့လိုတွေးမိပါလေဗျာเนาะအဲ့ဒီတော့ဒေါ်စုမှာရှိနေရဲ့ငင်းချင်းရေးစုတဲ့ဟိုခုနေပေါ့နော်သူကတည်းကအရန်ကိုဂုံတက်စရာတခုရှိရပေါ့ဗျာနော်အဲ့တော့ဒီလိုဟိုငင်းချင်းရေးစုစုရှင်တယောက်အနေနဲ့ ICG လိုနေရာမျိုးနဲ့မဟာဆက်ဘူးလို့ကျွန်တော်အဲ့လိုတွေးမိရယ်နော်ပြီးတော့ဟိုတစ်ဖက်ကပေါ့နော်ဖြည့်တွင်းမှာရှိနေတဲ့စက်မြင့်ဘက်ပါတီပေါ့ဗျာနော် NLD နဲ့စက်မြင့်ဘက်ပါတီနော်ဒေါ်စုနဲ့စက်မြင့်ဘက်ပါတီတွေကနိုင်ငံရေးဒေါ်စုကဒါအမြတ်တုံနေတာတို့နော်2020ရွေးကောက်ပွဲအတွက်မဲဆယ်ရဲ့တဘောမျိုးလုံးနေရဲဆိုတဲ့ဟာမျိုးတွေလည်းဟိုမြင်တော့မှာကိုလေကျွန်တော်အဲ့လိုကျွန်တော်သိမိရောဗျာနော်နောက်ဆုံးပြောရမယ်ဆိုလို့ရှိရင်နောက်ဆုံးမှာတော့ဟိုဟိုဘယ်လိုကြောက်မလဲဆိုတော့ဒီမအနေနဲ့ဗောဗျာ ICG ကိုတွားပြီးတော့အနိုင်ရလာရင်တော့မှနော်ကမ္ဘာသမိုင်းမှာအမက်ဆက်တကူတော့ဟိုတင်တော့နိုင်တဲ့အတွက်ကျွန်တော်ကတော့ဒီမအကြောင်းတစ်မျိုးမျိုးနဲ့ဗောနော် ICG ကိုဟိုတွားမဲ့ခရီးစဉ်ကိုသူပြတ်သိမ့်လိမ့်မယ်လို့ကျွန်တော်အဲ့လိုသုံးသပ်မိပါတယ်နော်နောက်ဆုံးအနေနဲ့ဗျာ AA နဲ့ပတ်သက်တော့တကူတော့ပြောချင်တာကတော့ AA မှာဒီ2019ခုနှစ်ဘောနော်အငုဒါကဒီဖြစ်ချက်ကရဲ့ရခိုင်ပြည်ပခန့်မှာဒီ AA မှာဘောနော်အများကြီးသူ့မှာအထောက်ထားတွေရှိရဲ့နော်အဲ့ဒီအထောက်ထားကဒီသူကသက်ဆိုင်ရာဘောနော်သက်ဆိုင်ရာဒီ ICJ တို့ဟို ICJ တို့အဘပြီးတော့ ICC ဘက်ကိုတွားမဲ့သက်ဆိုင်ရာဒီအဖွဲ့အစည်းတွေကိုသူဒီသူ့မှာရှိတဲ့အထောက်ထားတွေကိုသူပြန်လဲပိုးပေးမလားလွှဲပြောင်းပေးမလားဆိုတော့တန်တရားဖြစ်မိတာပေါ့ဗျာနော
်တကယ်
တော့ခုမှတော့အများကြီးရှိတယ်ပေါ့ဗျာနော
်ဟုတ်ကဲ့ကိုမြင့်လွန်ဆွေးနွေးတာကျေးဇူးပ
ါကျေးဇူးတင်ပါတယ်ကျေးဇူးတင
်ဟုတ်ကဲ့ခင်ဗျာကျွန်တော်နောက်တူကတော့မြမပြည်ကဒါကိုအလီပါဒါကိုအလီသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီကျွန်တော်တော့ဗျာ SCG ဆွဲဆိုထားနေပတ်သက်ပြီးတော့ဒေါ်ဆန်းစုကြည်တက်မတော်ကူညီနေလို့ပြောနေတာအဓိကတော့တက်မတော်သူ့ဘက်ကမြောက်လဲလာနေလို့ကျင်းလို့ဆိုတော့ကိုကြီးရဲ့လို့ကျွန်တော်တော့ခင်တယ်။ဘာတစ်ခုကတမ်းတော်အနေနဲ့တိုင်းမြင်လာကိုကြည့်မယ်။ဒေါ်ဆန်းစုကြည်ရဲ့စေတနာကိုနားလည်မယ်ဆိုရင်တော့ပြည်ရင်းငင်းငင်းကြီးကအစအားလုံးအချင်းချင်းကြွားလိုက်မယ်လို့ကျွန်တော်ခင်ပါတယ်ကြာ။ဟုတ်ကဲ့ဆို
။ဟုတ်ကဲ့ဆွေးနွေးတာကျေးဇူးပါ။ကျွန်တော်ဒီပင်နယ်ဆွေးနွေးမဲ့ပုံကိုယ်ကိုပြန်ပြီးဆွေးနွေးစေချင်တာတစ်ခုကတော့ဆက်စောဒီတော်တော်များများတော့ဘာဘဲထောက်ပြသွားလဲဆိုတော့ဒီတမ်းတော်အနေနဲ့ပူပေါင်းပါဝင်လာတယ်ဆိုတာဟိုရေတို့သဘောလောက်ပဲဖြစ်နိုင်တယ်လက်ရှိအချက်တည်းကိုသူကကြော်ခြင်းလို့ဟိုရသားဆူရနဲ့လာပြီးပူပေါင်းနာမျိုးဆိုရယ်တန်တရားအမြင်တွေအများစုကိုတွေ့ရတယ်လို့ကျွန်တော်နားလဲပါတယ်ဆိုတော့ဘလို့ဝဖြစ်ဖြစ်ပေါ်လေလက်ရှိအချက်တည်းလက်ရှိအခြေအနေပေါ်ကနေဟိုတက်မတော်အနေနဲ့ဒီအစိုးရကိုပို့ပြီးတော့ဟိုထောက်ကမ်းမှုအားပေးမှုတွေများလာအောင်ပူပေါင်းဆောင်မှုတွေပို့တိုးလာအောင်လုပ်နိုင်မဲ့အခွင့်အရေးတရားဖြစ်နေရောဒီအစိုးရအနေနဲ့ဖန်တီးလို့မရနိုင်ဘူးလားကိုအောင်သူရဲ့
ဒီလိုပြကျွန်တော်ကတော့ဟိုဒီတက်မတော်ကိုနှစ်ပိုင်းမြင်တယ်ပေါ့နော်ဆိုတော့ကျွန်တော်မြင်တာကအခုလက်ရှိနိုင်ငံတကာရဲ့ဒီစံတမန်ရေးဖြစ်အားတွေကဆက်ပြီးတော့ဟိုများလာတဲ့သဘောမျိုးရှိရယ်အခုလက်ရှိမှာလည်းဒီ genocide တိစတဲ့အကြောင်းပြုပြီးတော့ကျွန်တော်တို့တရားစွဲထားတာတွေတရားရုံးဆိုင်ရတာတွေကဒီ3လေးမြာလောက်ရှိတဲ့အနေအထားတွေဖြစ်လာတယ်ဆိုတော့နောက်တစ်ခုကကျတော့ကျွန်တော်တို့နိုင်ငံထဲမှာပဲအမှန်တိုင်းကျုံးရင်ဒီလိုခွဲခြားဆက်ဆံမှုတွေကရောမရှိဘူးလားဆိုရင်ကျွန်တော်တို့ရှိတယ်လို့ဟိုကျွန်တော်တို့လက်ခံရမယ်လို့ခြင်းလေဆိုတော့အဲ့တော့တစ်ဖက်မှာကျွန်တော်တို့စံတမန်ရေးရဖက်ထရင်စီယုံမှုတွေလိုလိမ့်မယ်ဆိုတော့ဒါပေမဲ့ပြည်တွင်းမှာလည်းတစ်ချိန်ထဲမှာကျွန်တော်တို့ရဲ့လူခွင့်ရေးတို့တရားဥပဒေရှုမှုရေးတို့ဆိုတော့ဒီကိစ္စတွေကိုပြည်ပြန်ကြောင်းလဲရေးတွေအရှင်နဲ့တွန်းပြီးတော့လုပ်ဖို့လိုလိမ့်မယ်လို့ခြင်းလေဒီနိုင်ငံကဖြစ်အောင်ကျွန်တော်တို့ကပြည်ပြန်ကြောင်းလဲရေးရက်ဖို့မဟုတ်ဘူးပို့ပြီးတော့အရှင်နဲ့လုပ်ရမှာပါဆိုတော့အဲ့လိုလုပ်တဲ့အခါမှာတစ်ဖက်ကခုနတက်မတော်ဘက်ကဟိုခေါင်းဆောင်တွေပေါ့နော်နောက်တစ်ခုကကျတော့ဒီအစိုးရဘက်ကလုပ်ချင်တဲ့အစီအစဉ်တွေမှာပါလာပါမလားပေါ့ဆိုတော့ဒါတော့ကျွန်တော်ဟိုရှိနေတ
ယ်ခင်ဗျ။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ဆရာဦးစီရေသူရောခင်ဗျအခုလက်ရှိအခြေအနေပေါ်မှာတက်မတော်ကဒီအရသာအစိုးရ နဲ့ပို့ပြီးတော့ပို့ပြီးတော့ပူးပေါင်းလာနိုင်အောင်လှုပ်လာနိုင်မဲ့အခွင့်အလမ်းတရအဖြစ်နေရောဖန်တီးနိုင်လို့ရနိုင်တဲ့အလားအလာမျိုးတွေရှိလား
ဟိုခုနလိုမျိုးပေါ့လေဒီပူပေါင်းဆောင်ရွက်မှုဆိုတာကတော့ဟိုဒီအခု ICJ မဟုတ်တဲ့ကိစ္စတွေမှာပူပေါင်းဆောင်ရွက်မှုအဲတိုးလာနိုင်အောင်လုပ်လို့ရလားဆိုတဲ့ဟာမျိုးပေါ့ဆိုတော့သာပါလေအခြေခံဥပဒေပြင်တာတို့ဘာလို့ပေါ့လေတခြားခု NLD နဲ့ဒီတက်နေကြတဲ့မှာဒီပြောရအောင်မလဲဟိုညှိလို့မရတဲ့ဟာမျိုးအရှင်းမတွန်းနောက်မဆုတ်ဖြစ်နေတဲ့ဟာမျိုးတွေကိုပြောတာလို့ထင်ပါတယ်ဆိုတော့အဲ့အရာတွေကိုရမလားမရမလားကတပိုင်းပေါ့နော်နောက်တစ်ခုကတော့ဘာလဲဆိုတော့လောလောဆယ်ကတော့ခုနကဒီလက်ရှိအစိုးရပဲလေဒါ NLD ပါတီကပြင်မြောက်ထားတဲ့အစိုးရအနေနဲ့ကြတော့သူကတော့ဟိုရှင်းကိုသူကရှင်းမရမယ်သဘောဖြစ်နေမရှင်းရင်လည်းသူကဟိုလုံးဝဟိုရင်တမလို့အစိုးရတော့ဘာလို့ခက်ကလို့မျိုးလုံးဝဟိုပိတ်ပြီးရနေတာမျိုးပေါ့လေအဲ့ဒါကြောင့်လည်းခုခေတ်နဲ့ကြတော့မလျော်ညီပြန်ဘူးဆိုတော့သူကဟိုတက်မလို့ရဲ့တခြားနေရာကဏ္ဍတွေမှာဟိုပူပေါင်းဆောင်ရွက်မှုကိုရတာမရတာအသာထားလောလောဆယ်ကတော့သူကလက်ရှိအစိုးရအနေနဲ့ကတော့သူကဝင်ပြီးတော့ရှင်းလိုက်ရတဲ့သဘောပေါ့နော်ညာတစ်ခုပေါ့နောက်တစ်ခုကတော့ခုနလိုမျိုးဟိုတခြားကဏ္ဍတွေမှာပေးယူရရလာနိုင်မလားပေါ့နော်ဒါအဲ့တော့ကျွန်တော်အမြင်ကတော့တခြားကဏ္ဍတွေမှာခုနလိုမျိုးအမြင်နဲ့လည်းဆိုင်တယ်ပေါ့ဥပထားကငြိမ်းချမ်းရေးလိုကိစ္စမျိုးကကြတော့ NLD နဲ့ဒီဘက်မှာဆက်ဆံရေးအင်ဂျီယိုနဲ့တက်ကနောက်ဆုတ်ပေးမလားပေါ့နော်ဒါကကြတော့ခုနလိုမျိုးဒီတက်မလို့ကြီးကြီးရေမိန်ကုန်းတွေပါတွေဖြည့်လိုက်မယ်ဆိုရင်အဲ့လိုမျိုးကတော့အဆင်မပြေနိုင်ဘူးပေါ့နော်ဒါပေမဲ့အခြေခံဥပဒေပြင်ဆင်ရေးလိုပါလို့မှဆိုရင်တော့အထောက်အကူဥမာတချို့ပုံမှန်တွေပေါ့လေအရင်အရေးမကြီးဘူးဟိုအရန်ကြီးမငင်းရဘူးဆိုတော့ပုံမှန်တွေဆိုရင်တော့ဒါကဟိုဘက်ကရှော့ပေးလိုက်တာမျိုးအဲဒါမျိုးတော့ကျွန်တော်တော့ဖြစ်လာနိုင်တယ်ပေါ့နော်ဒါပေမဲ့ကျွန်တော်ခုနကပြောခဲ့တဲ့အတိုင်းပါပဲဟိုပြားကကြီးလာတဲ့ချိန်ကျရင်ထားပါတော့ရဟိုအိတ်တွေမှာစောင်းဝင်နေရေးစီမံပြေတာမျိုးဖြစ်လာတယ်ဆိုရင်အဲထဲမှာပိုစီးလုံးလာနိုင်လားဒါမှမဟုတ်အချင်းချင်းပို့ပြီးရန်ဖြစ်လာနိုင်လားပေါ့နော်အဲ့ဒါကတော့မိသားစုပေါ်မှာကျွန်တော်မူတည်ရေပေါ့နော်တချို့မိသားစုတွေကတော့ကြောချင်းပို့ကတ်သွားတယ်တချို့မိသားစုတွေကတော့ပို့ပြီးတော့ခွာပြဲသွားကြတာမျိုးရှိရယ်ဆိုတော့ကျွန်တော်ကတော့ဟိုပြောရမှာတော့ခက်တယ်ဗျာဒါပေမဲ့ခုနလိုမျိုးပေါ့လေ2012-13နောက်ပိုင်းမှာကျွန်တော်တို့အများစုမထင်မဲနဲ့ကိုပြည်ပြောင်းလဲရေးဖြစ်သွားတာလို့ဟာမျိုးနဲ့ကြည့်မယ်ဆိုရင်တော့ဒါက NLD ဆိုရကလည်းအဲ့ဒါကိုကြည့်ပြီးတော့ဒါကတော့စွန့်စားတယ်လို့ယူဆလို့သူ့အနေနဲ့ပေါ့လေတောင်ဆန်းစုကြည်နေတယ်စွန့်စားတယ်ယူဆလို့ဆိုတော့စွန့်စားလိုက်တာလို့ပဲမြင်ပါတယ်ကျွန်တော်မြင်တော့
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုစာရီပြပို့ထားတာတချို့လည်းပဲဟိုတလက်စာလည်းပေါ်ပြခြင်းပါတယ်တူဦးကတော့ကျွန်တော်တို့မထွေးဆိုတဲ့တကောင်နဲ့ရေးထားတာပါသူကတော့ Facebook ကနေပို့ထားတာ ICG ICC စတဲ့နိုင်ငံတကာဥပဒေရေးအဖွဲ့အစည်းတွေကမြန်မာနိုင်ငံအပေါ်ပြားပေးမှုကြောင့်အစိုးရကစစ်တပ်ကိုကာဝေးရပ်တည်နေမယ်ဆိုရင်အစိုးရနဲ့စစ်တပ်ကြားပူးပေါင်းဆောင်ရွက်မှုကအားကောင်းလာနိုင်ပြီးပြည်တွင်းငြိမ်းချမ်းရေးလူမှုရေးစတဲ့ပတ်တည်မှာတော့အနည်းနဲ့အမြန်ပိုဆိုးသွားနိုင်ပါတယ်ဆိုပြီးသူကရေးပါတယ်ဆိုတော့ဒီမှာလည်းနည်းနည်းဟိုဆွေးနွေးဖို့ကောင်းတဲ့အချက်တစ်ခုပါတယ်လို့ထင်ပါတယ်ဆိုတော့ကျွန်တော်တို့ဒီဒေါ်ဆတ်စုကြည် ICJ သွားမယ့်ကိစ္စနဲ့ပဲဖြစ်ဖြစ်နောက်ပြီးတော့ဒီဟိုလက်ရှိဟိုဆွဆွဲခံထားတဲ့လူခွေချုပ်ဖောက်မှုပြဿနာတွေနဲ့ပဲဖြစ်ဖြစ်ပေါ့လေကျွန်တော်တို့ပြည်တွင်းထဲမှာတကယ်ကြီးသဘောထားအမြင်တွေတော်တော်ကြီးကြီးကွာရယ်ရှိပါတယ်ဆက်စောကိုအောင်သူကြီးလည်းထောက်ပြတော့တာတစ်ချက်ရှိပါတယ်ဟိုတချို့ကိစ္စတွေမှာကိုမြင်မြင်တဲ့အတိုင်းပြောတယ်ဆိုရင်တော့မှကို့အတွက်ဟိုပြဿနာရှာခံနိုင်တဲ့အန္တရာယ်ရှိတဲ့အခြေအနေမျိုးတွေရှိနေပါတယ်ဆိုတော့ကိုအောင်သူကြီးကျွန်တော်တို့ဒီ ICJ ကိစ္စကြောင့်ပဲဖြစ်ဖြစ်ဒီ ICJ ကိစ္စမြဖျားခံလာတဲ့ဒီလူခွေချုပ်ဖောက်မှုပြဿနာတွေကြောင့်ပဲဖြစ်ဖြစ်ပေါ့လေကျွန်တော်တို့မြန်မာဒီမြန်မာနိုင်ငံဒီပြည်တွင်းကြီးလို့ပြောရမယ်ဒီလူမှုအတိုင်းဝိုင်းချမှာရောပြဿနာတွေပေါ်နိုင်တဲ့အရေးအယောင်တွေအန္တရာယ်တွေဘလောက်များရှိနေလဲ
ဟုတ်ကဲ့ခင်ဗျာအခုချိန်မှာကျွန်တော်တို့လေ့လာမိသလောက်ပေါ့နော်ပုံပြမှုကသမျိုးရှိပါတယ်ကိုယ်နိုင်ငံကတော့ဒီတိုင်းတော့ချစ်ပါတယ်ဒါပေမဲ့ကျွန်တော်တို့အစိုးရောက်တဲ့အမျိုးသားကြီးဒီလိုဒီခကြွမှုရိုးချမှုမျိုးဆိုရင်ကျွန်တော်တို့အန္တရာယ်ရှိနေလို့ထင်တယ်အဲ့ဒါကိုလည်းပြန်ထိန်းသိမ်းစစ်မယ်လို့ထင်ပါတယ်ကျွန်တော်နောက်တစ်ခုကကျတော့အခုလူတွေဆွေးနွေးနေကြတဲ့ပုံစံကကဲအခုတရားခုံရုံးကိုသွားပြီးတော့ရေဆိုင်လိုက်ရင်တရက်နည်းနဲ့ပြတ်သွားမယ်လို့ထင်နေရမျိုးအမှားပါလေ။အဲတော့ကျွန်တော်တို့ရှေ့ပြည်ကငားမယ်ပတ်စံတန်းနဲ့ချီပြီးတော့အသုံးပြုရမယ့်ကိစ္စတွေရှိတယ်။အဲတော့နောက်တစ်ခါကျတော့ဒီဂမ်ဘီယာနိုင်ငံရဲ့ဒီတရားစွဲဆိုတဲ့အဖွဲ့အပြောရဆိုရင်အနည်းဆုံးသုံးရက်ကြာမယ်လို့သူတို့မှန်းထားတယ်ခင်ဗျ။အဲတော့ဒီသုံးရက်ပြင်မှာကျွန်တော်တို့ဘာတွေရေဆိုင်မလဲဆိုတာလည်းဟိုလက်ထားမယ့်ကိစ္စရှိပါတယ်။နောက်တစ်ခါကျတော့ဒီကိုဘက်ကတောင်းဆိုတာကတော့သူတို့ဒါခေါ်လဲဆိုတော့ကျွန်တော်တို့ provisional measure လို့ခေါ်ပါတယ်။ဆိုတာကအခုလက်ရှိဂျီနိုဆိုက်လို့ပြောတဲ့အခြေအနေကိုရပ်ဆိုင်မှုပဲလွန်စားတွေ၆ချက်ကြပြီးမလုပ်ဘူးနောက်တစ်ခုကကျတော့ဒီလက်ရှိလူတွေအကာအကွယ်ပေးဖို့စသဖြင့်ပေါ့နော်ဆိုတော့ဒီလိုစစ်ဆေးမျိုးတွေမှာကျွန်တော်ဘက်ကလည်းတစ်ဖက်ပြည်ရင်ကြောင်းနေမှုတွေအများကြီးလုပ်ဖို့လိုရရဆိုတော့အဲ့လိုအခြေအနေမျိုးမှာကျွန်တော်ထင်တယ်ကျွန်တော်တို့ကလည်းဟိုဒီအခြေအနေကိုသဘောပေါက်တဲ့လူနဲ့မပေါက်တဲ့လူနဲ့ပြည်ရင်ကြောင်းနေမှုလုပ်ချင်တဲ့လူနဲ့ဟာဒါမလုပ်ရဘူးဆိုတဲ့လူနဲ့ပေါ့နော်ဆိုတော့ဒါမျိုးတွေကိုကျွန်တော်ပြဿနာရှိလာမယ်လို့ထင်တယ်ခင်ဗျာ
ဟုတ်ကဲ့ကောင်းသူကြီးဆွေးနွေးရကျေးဇူးပါဆိုတော့နောက်ထပ်ကျွန်တော်တို့ အီးမေးလ်တွေ Facebook တွေကနေပို့ထားတဲ့စာတချို့ကိုလည်းတလက်စာရေးပေါ်ပြကြပါရစေ။စာစောင်းတော့သူတို့နာမည်တော့တက်မထားပါဘူးကျွန်တော်တို့အီးမေးလ်နဲ့ပို့ထားတာပါမဆုံမဖတ်ပြပေးပါဦးခင်ဗျာ
။မြန်မာနိုင်ငံပေါ် ICJ တရားရုံးမှာတရားစွဲထားတဲ့အပေါ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင်တွားရောက်ဖြေရှင်းမဲ့ကိစ္စမှာတက်မတော်ကပါပူးပေါင်းဆောင်ရွက်မယ်လို့ပြောထားတဲ့အတွက်နိုင်ငံတကာဥပဒေရေးရာအဖွဲ့အစည်းတွေရဲ့ဖိအားတွေကြောင့်အစိုးရနဲ့စစ်တပ်ကြားပူးပေါင်းဆောင်ရွက်မှုတွေအားကောင်းလာနိုင်ပါသလားဆိုရင်ကျွန်တော်အမြင်ကတော့မဖြစ်နိုင်ပါဘူးလို့ပဲဖြေပြရသည်ဒီကိစ္စမှာသာစစ်တပ်ကသူတို့နဲ့ဓာတ်ရိုက်ပတ်သက်နေတဲ့ကိစ္စဖြစ်တာကြောင့်ပူးပေါင်းတာဖြစ်ပါတယ်ဒါပေမဲ့တစ်ဖက်မှာ NLD ကစစ်တပ်ကအသက်နဲ့လဲကာကွယ်နေတဲ့ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးလုပ်နေတာကြောင့်ပါတမရကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးကိုရိုင်ဖွဲ့စည်းပုံအခြေခံဥပဒေပြည်ရေးသဘောတူတယ်လို့ပြောထားပေမဲ့တမရရဲ့အကျိုးစီးပွားတမရရဲ့လုပ်ပိုင်ခွင့်တွေထိခိုက်မဲ့ဥပဒေတွေပြင်နာကိုတော့လုံးဝလက်ခံမှာမဟုတ်ပဲကြံတဲ့ဥပဒေတွေပြင်နာကိုသာလက်ခံမှာမဟုတ်ပါအခု NND ကပြင်ဖို့လုပ်နေတာတွေကစစ်တပ်ရဲ့အကျိုးစီးပွားလုပ်ပိုင်ခွင့်တွေကိုထိပါတာတွေပါနေပါတယ်နောက်တစ်ချက်ကလည်းအငိမ့်စားဗိုလ်ချုပ်ကြီးတွေဦးစီးဖွဲ့စည်းထားတဲ့ USDP ပါတီကလည်းရှိနေပြီးတော့စစ်တပ်ကလည်း USDP ပါတီကိုထောက်ခံနေပြီးလက်ရှိအခြေအနေမှာတော့လွှတ်တော်ထဲမှာတက်မတော်က NND ကဆောင်ရွက်နေတဲ့ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးကိုပြင်းပြင်းထန်ထန်ကန့်ကွက်နေတာတွေကိုမြင်နေရလို့ပါဆိုပြီးရေးထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါ။နောက်ထပ် Facebook ကစာတချို့တော့မရေးတန်တာကျော်ပဲဖတ်ပြပေးပါဦးခင်ဗျာ
။အရှင်ဓမ္မပီတိဂုံရီဆိုတဲ့ဒီ Facebook အကောင့်ပိုင်းချင်းရေးလာတာကတော့အစိုးရနဲ့စစ်တပ်နားလည်မှုရှိရှိနဲ့တိုင်းပြည်တွေပြည်သူတွေအေးချမ်းသာရာရေးအတွက်ညီညွတ်ရောက်လောက်ကြရင်အကောင်းဆုံးပေါ့တဲ့အခုနေတော့စစ်တကသူ့ရဲ့အကျိုးစီးပွားတည်မြဲဖို့နဲ့အာဏာချဲ့ထွင်ဖို့ပဲလုပ်နေတာတွေ့ရပါတယ်လို့ရေးလာပါတယ်ရှင်မနူချာလန်ဆိုတဲ့ Facebook အကောင့်ပိုင်ရှင်ကလည်း Netherlands နိုင်ငံတဟိတ်ကုလသမဂ္ဂနိုင်ငံတကာတရားရုံး ICJ မှာ OIC ကိုစားအဖွဲ့ဝင်ဂမ်ဘီယာနိုင်ငံရဲ့တရားစွဲဆိုမှုကိုခုခံရှောက်လဲမဲ့အမေစုရဲ့ဥဆောင်မှုဟာအေးဆက်ပြီးတော့တန်တရားတွေပွားနေကြတဲ့အစိုးရနဲ့စစ်တပ်ကြားပူးပေါင်းဆောင်ရွက်မှုတွေအတော်အသင့်ကောင်းမွန်လာနိုင်တယ်လို့ယူဆမိပါတယ်။အခုအမေစုဥဆောင်လျှောက်လဲမဲ့ ICJ မျိုးရုံးတပ်ဖြတ်မှုကာကွယ်ရေးအမှုခင်းနဲ့ပတ်သက်ပြီးတော့စစ်ကောင်းဆောင်တွေကပူးပေါင်းဆောင်ရွက်တဲ့အနေနဲ့အစိုးရအုပ်ချုပ်မှုအတိုင်းလိုက်နာဆောင်ရွက်မယ်လို့ကတိပြုထားသလိုတိုင်းဒေသလက်နက်ကိုင်ခေါင်းဆောင်တချို့ကလည်းတက်နိုင်တဲ့ဘက်ကအစိုးရနဲ့ပူးပေါင်းဆောင်ရွက်မှာဖြစ်ကြောင်းပြောဆိုလာကြတဲ့အတွက်ပြည်တွင်းချင်းချင်းရေးအတွက်အလွန်အကျိုးရှိလာနိုင်သလိုတကဘာလုံးနဲ့တယောက်ရင်းဆိုင်ဖြစ်ရှိရမယ်ငင်းငယ်ရေးပြီးသူကအမေစုအတွက်လည်းအလွန်အားရှိလာနိုင်ကြောင်းယူဆမိပါတယ်လို့ဒီ Facebook အကောင့်ပိုင်ရှင်မနူချာလန်ကရေးလာပါတယ်ရှင
်။ဟုတ်ကဲ့ကျေးဇူးပါ။နောက်စာတစာကတော့မိထီလာမျိုးကဥစိန်မောင်ရဲ့စာပါနန်းလောင်ဖတ်ပြပေးပါဦးခင်ဗျ။
ICJ ICC တို့အပါဝင်လူအခွင့်ရေးဆိုင်ရာအဖွဲ့အစည်းတို့ကမြန်မာနိုင်ငံအပေါ်ဖိအားပေးနေတာတရားစွဲဆိုတာတွေတိုးမြင့်လှုပ်ဆောင်လာနေတာကိုမြန်မာနိုင်ငံကတုံ့ပြန်ခြေပဖြေရှင်းဖို့လုပ်နေတာမှာစစ်တပ်ကအစိုးရရဲ့ဦးဆောင်မှုနောက်မှာပူးပေါင်းလက်တွဲဆောင်ရွက်မယ်လို့ပြောလာပါတယ်။စစ်တပ်ကအစိုးရရဲ့နောက်မှာလိုက်ပါဆောင်ရွက်မယ်ဆိုတာရေရှည်လုပ်ငန်းစဉ်နဲ့တွဲလာသို့မဟုတ်အခုရင်ဆိုင်ဖြေရှင်းရမယ် ICJ အရေးအတွက်လောက်ပဲလားဆိုတာအသေးချာမပြောနိုင်သေးပါဘူး။ပူပေါင်းဆောင်ရွက်မှုအကောင်လာမလားဆိုတာအကြောင်းအချက်တွေအများအပြားနဲ့စိန်ခေါ်မှုတွေတစ်ဆုံမှုတွေအပေါ်မှာမူတည်ပြီးတော့စဉ်းစားပါလိမ့်မယ်။ဖွဲ့စည်းပုံပြင်ဆင်ရေးကိုသဘောတူပြီးတော့ပြင်ဆင်ချက်မူကြမ်းကိုလွှတ်တော်မှတင်ပြအဆုံးအဖြတ်ခံယူတဲ့အခါစစ်တပ်ကသဘောတူလက်ခံမလားဆိုတဲ့အပေါ်မှာမူတည်ပြီးသဘောတူလက်ခံအတည်ပြုရင်ပူပေါင်းဆောင်ရွက်မှုကိုလက်တွေ့ပြတာဖြစ်မယ်။သို့မဟုတ်ရင်တော့အစိုးရနှစ်ဖွဲ့ဖြစ်နေသေးသေးရတော့ပူပေါင်းဆောင်ရွက်မှုဖြစ်မလာနိုင်ပါဘူး။အမျိုးသားပြန်လဲတင်မြရေးကိုမူတည်ပြီးတိုင်းရင်းသားပါတီတွေကိုအစိုးရကလက်တွဲပြီးတော့ညီချမ်းရေးဆွေးနွေးပွဲတွေလုပ်နေတဲ့စစ်တပ်ကိုလည်းယုံကြည်မှုနဲ့ပူးပေါင်းလက်တွဲပြီးနိုင်ငံနဲ့နိုင်ငံသားအားလုံးလှူလာတဲ့ညီချမ်းရေးရဖို့အတွက်ဖြေလျော့လက်ခံဖို့တိုက်တွန်းနေတယ်။စစ်တပ်ကလက်မခံနေတာဟာအစိုးရဦးဆောင်မှုကိုမလိုက်နိုင်သေးတဲ့သဘောဖြစ်နေတယ်။တိုင်းရင်းသားအဖွဲ့အစည်းတွေကိုဆန့်ကျင်နေသေးတဲ့သဘောလည်းဖြစ်နေတယ်။ရခိုင်အရေးမှာစီးရီကိုသာစစ်တပ်ကဦးစားပေးနေလို့အယက်သားအစိုးရကနိုင်ငံရေးအုပ်ချုပ်ရေးအရာဦးဆောင်ဖြေရှင်းခွင့်အခွင့်မသာပဲဖြစ်နေပါလေဒီအချက်တွေအပေါ်မူတည်စဉ်းစားရင်အစိုးရနဲ့စစ်တပ်အကြားပူးပေါင်းဆောင်မှုအားကောင်းလာဖို့မရှိသေးဘူး ICJ ICC အရေးရင်ဆိုင်ဖို့လောက်ကိုရာလက်တွဲတာလို့မြင်စေနိုင်ပါလေနိုင်ငံရေးလှိလာအခက်ခဲသမားများကလည်း ICJ အရေးကြောင့်အစိုးရနဲ့စစ်တပ်ပြန်လဲပေါင်းစည်းညီညွတ်လာနိုင်မှာမဟုတ်ဘူးလို့သုံးသပ်ကြပါလေဒါရီကိုထောက်ရှုပ်ပြီးတော့ ICJ မှာတိုးတက်အောင်မြင်မှုရလာရင်စစ်တပ်ကအစိုးရအပေါ်ယုံကြည်အားထားပြီးဥဆောင်မှုခံယူပြီးတော့ပူးပေါင်းဆောင်မှုတွေအားကောင်းလာနိုင်စရာရှိပြီးပြည်တွင်းရေးလည်းကောင်းလာမယ်။မျောလင့်တဲ့လောက်အောင်မြင်မှုမရခဲ့ရင်စစ်တပ်ကအထင်မှားပြီးတော့ပူးပေါင်းဆောင်မှုရော့လာစရာအကြောင်းရှိလို့ပြန်လည်တင်မြရေးငြိမ်းချမ်းရေးစတဲ့ပြည်တွင်းရေးမှာအစိုးရတန်ရာလဲနေအောင်မယ်လို့ထင်မြင်မိပါတယ်ဆိုပြီးတော့ရေးထားပါတယ်ရှင်။
โอเคဒါတော့မိထီလာမျိုးဥစိတ်မောင်းရဲ့စာပါဆိုတော့ကျွန်တော်ဒီပင်နိုင်ဆွေးနွေးမဲ့ပုံကိုယ်ရည်ရဲ့ဟိုကျွန်တော်ဟိုတုံးသက်ချက်ဟိုအပိတ်အနေနဲ့ကျွန်တော်သိချင်တာကတော့ကျွန်တော်လက်ရှိအချက်တည်းကနေဒီတိုင်းပြည်အကျိုးအတွက်ဟိုဒီသင်ခန်းစာယူနိုင်တာဘာတွေများရှိမလဲကိုအောင်သူငယ်အရင်ဆွေးနွေးပေးပါလားခင်ဗျဟု
တ်ကဲ့ဟိုကျွန်တော်ပြင်လာတော့ဒီလိုပြအခုဖြစ်တာဝန်းနေကြလဲကောင်းတယ်ကျွန်တော်တို့နိုင်ငံနဲ့ဒီလို site ဆိုတဲ့ဒစိတ်ကိုကတ်ခံရတဲ့အနေအထားဖြစ်သွားပါတယ်ကျွန်တော်အဲ့တော့ဒီစိတ်ကိုပြန်ကွာဖို့တိုင်းပြည်ကိုတိတ်ခါပြန်ဆယ်ဖို့ဆိုတာကျွန်တော်တို့ကြိုးစားနဲ့ပြီးခလို့ချင်ပါရဲ့ဆိုတော့အဲ့တော့အဲ့လိုနေရာမျိုးမှာကျွန်တော်တို့ကဘာတွေလုပ်ဖို့လိုလဲဆိုတော့တစ်ခါကဒီနိုင်ငံတကာစနစ်ကြီးဥပဒေကြီးကိုတူချာလေ့လာမယ်အဖွဲ့မျိုးပေါ့အခုအစိုးရကတော့ဖွဲ့ထားတာပြပါတယ်နောက်ဒုတိယအချက်ကတော့ပန်တမန်ကြီးကိုကျွန်တော်တို့ကဒီချက်ဒုချက်ကြီးကိုကျွန်တော်တို့မဟာမိတ်အားစုကြီးရှိစည်းဖို့လိုလဲဆိုလဲနောက်တတိယတစ်ချက်ကကျတော့ကျွန်တော်တို့ဓာတ်ကရေးရှိမယ်ကျွန်တော်တို့အတွင်းထဲမှာလည်းပြန်ရင်းရင်းရင်းလို့ဒီလိုပြည်ပြည်ကြောင်းလေးလေးအချိန်ကျိုးပြီးလုပ်ဖို့လိုတယ်ခင်ဗျာ
။ဟုတ်ကဲ့ဆရာဦးစီတူရောခင်ဗျာကျွန်တော်မိနစ်ဝက်လောက်တော့ရပါသေးတယ
်။ဒီကတော့ကိုကအားတောင်းကျင်းရမှာပေါ့လေကိုကမှတော့ပြီးတော့တိုက်တာပါညာဥယေကြီးရပါညာပြင်ဆင်တာပြင်ဆင်တာတစ်ပိုင်းလေကိုဒီဘက်မှာလည်းကိုကအားတောင်းလုပ်ဖို့လိုတယ်ပေါ့ဒီကျွန်တော်တို့နိုင်ငံရေးစီးပွားရေးပေါ့လေခုနပြောတဲ့ဒီလူခွင့်ရေးပါညာအဲ့ဒါတွေပါလေအားကောင်းအောင်တော့လို့ခေါ်တော့လို့ရပြီးတဲ့ကကြတော့ပြည်ရင်းကိုဒီတက္ကနာကြီးကကြီးလာတဲ့မြတ်ကျွန်တော်တို့ရှိသမျှလူတွေအကုန်လုံးမတည့်ရအုပ်စုတွေရောတည့်ရအုပ်စုတွေရောအကုန်လုံးကဒါထိခိုက်မှာဖြစ်တယ်ထိခိုက်မှာဖြစ်တဲ့အတွက်ကြောင့်မလို့ဒါတော့မြင်ပြီးတဲ့ခါကျရင်ဒီကိစ္စအချင်းမကပဲနဲ့နော်တခြားကိစ္စတွေမှာကပူပေါင်းဆောင်ရွက်လိုက်မှာပဲဒါနိုင်ငံကဟိုကောင်းသွားနိုင်တာပေါ့နော
်ဟုတ်ကဲ့ပါဝင်ဆွေးနွေးပြတဲ့ဦးစီရဲ့သူဦးအောင်သူငယ်ကိုရင်ပါဝင်ဆွေးနွေးရသူတွေတောထရှင်တွေအားလုံးလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
ကိုအောင်ရွှေဦးစီစဉ်ပြီးထုတ်လုပ်သူမတ်စုမွန်းနဲ့အတူတင်ဆက်ခဲ့တဲ့စနေညချမ်းတိုက်ရိုက်လေးလိုက်အစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်
ဒီလိုမြန်မာဝိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသည် DVV ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါသည်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေတိုင်းည9နာရီမှာပြသတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်။ VOA American တန်တင်းကနေမနေ့ခင်အခုလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုမနေ့၈ :00 ကနေ၉ :00 အထိလိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါလိမ့်ရှင်။အခုကတော့နောက်ဆုံးရထားတဲ့သတင်းတွေကိုကိုဝင်းမင်းကကြေညာပေးပါမယ်။
အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမှာဆိုရတပ်တွေနဲ့တိုက်ပွဲဖြစ်ပြီးတာလီဘန်ဆင့်မြင့်ရရှိသူတွေသေဆုံးသွားတယ်လို့အာဖဂန်ရရှိတွေကဆိုလိုက်ပါတယ်။နိုင်ငံမြောက်ပိုင်းဂျိုးစ်ချမ်ပီနယ်ဆိုရပြောခွင့်ရအဗ်တူမာရက်အဇာကဒီတာလီဘန်ဆင့်မြင့်ရရှိကွာရီနရီဂျင်းနဲ့သူ့တပ်တော်ဆောင်၄ဦးတို့ဟာသူတို့အခိုင်မာအခြေချရာမန်ဂါဂျစ်ခရိုင်ထဲမှာတိုက်ပွဲမှာသေဆုံးခဲ့တယ်လို့မနေ့ကပြောလိုက်ပါတယ်။နောက်ထပ်တာလီဘန်စစ်သည်ကြ၄ဦးလည်းညပိုင်းမှာဖြစ်ပွားခဲ့တဲ့တိုက်ပွဲထဲမှာဒဏ်ရာရခဲ့တယ်လို့ဒီပြောခွင့်ရကဆက်ပြောခဲ့ပါတယ်။အခုလိုချိန်မှာအာဖဂန်တောင်ပိုင်းမှာတော့ဆွေရတက်ရရှိကြည့်သူမနေ့ကပဲဘုံကွယ်မှုကြောင့်သေဆုံးခဲ့ရပြီးနောက်ထပ်3ဒဏ်ရာရခဲ့တယ်လို့အာဖဂန်တပ်ကဆိုပါတယ်။နယ်သာလန်နိုင်ငံတဟိမ်မြို့လေကောင်မှာတော့တောက်ချန်နေကဓာတ်ထိုးခံခဲ့ဓာတ်ထိုးနဲ့လိုက်ထိုးခဲ့သူလို့တနေရရှိထားတဲ့အသက်35နှစ်အရွယ်မျိုးသားကိုရတက်ဖွဲ့ကစနေနေ့မှာဖမ်းမိလိုက်ပါပြီ။အဲ့ဒီတိုက်ခိုက်မှုတွင်လူငယ်3ဒဏ်ရာရခဲ့တယ်လို့ Reuters သတင်းကဆိုပါတယ်။လိပ်စာတိတိကျကျမရှိတဲ့အဲ့ဒီတနေရာရှိသူကိုစစ်ဆေးမြမြန်ဖို့ရဲစခန်းကိုခေါ်သွားတာဖြစ်တယ်လို့လည်းရဲတပ်ဖွဲ့ကဆိုပါတယ်။ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေဟာတမိုင်းတဲဂျုံခဲ့ရသမျှအမိုက်မဲဆုံးလူသားဖြစ်ပြီးတကယ့်ပယ်ထိတ်ဒုံးကျည်အစ်စ်ကိုမကြခင်တွေ့ရစေလိမ့်မယ်လို့မြောက်ကိုရီးယားနိုင်ငံကမနေ့ကပဲသတိပေးလိုက်ပါတယ်။နိုင်ငံတကာမှာအထူးကြံနေတဲ့မြောက်ကိုရီးယားအနေနဲ့သူတို့အခေါ်အထူးကြီးမားတဲ့ဒုံးကျည်အတွဲလိုက်ပစ်စနစ်ကိုစမ်းသပ်ဖြစ်လို့ပြီးနှစ်ရက်ကြာမှခုလိုပြင်းပြင်းထန်ထန်သတိပေးလိုက်တာလို့AFP သတင်းဌာနကဆိုပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်ကိုရင်ကြီးကြပ်တဲ့ဒီဒုံးကျည်ပစ်ခတ်မှုပြီးမှဂျပန်ဝန်ကြီးချုပ်အာဘေကဒါဟာပယ်ထိတ်ဒုံးဖြစ်လို့ဖြစ်တယ်လို့သုံးနှုန်းခဲ့လိုက်တယ်လို့ဝေဖန်ခဲ့ပါတယ်ခင်ဗျ။
နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းပြောပြတာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမိုင်အင်ဂျင်နိုင်ဖြစ်ပြီးအင်ဂျင်နီယာက Keith Home ဖြစ်ပါတယ်ညနေဘက်6နိုင်ကနေ9နိုင်အထိထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုတော့လိုင်းဒိုမီတာ7925တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်ကျမသင်္ကေတပ
This program has come to you from the Voice of America, Washington.